Welcome to the Voice of America in Burmese.
Mingla nene kima shin. VOA American အသံရဲ့2022ခုနှစ်အောက်တိုဘာလ28ရက်စာသားပဒေနေနဲ့ခင် VOA မြန်မာပိုင်းအစီအစဉ်ကို American ပြည်ထောင်စု Washington DC ကနေဓာတ်ရိုက်တင်ဆက်နေပါပြီရှင်။ဒီမှာအင်ဂျင်နိုင်မှာ VOA မြန်မာပိုင်းရဲ့ Radio အစီအစဉ်ကိုရုပ်တံနဲ့ပါဖြည့်ဆွက်တင်ဆက်နေပါတယ်။လိုင်းတိုမီတာ24 40 51တို့အပြင်လိုင်းလက်မီတာ190 kHz 1905တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ရှင်။
မင်္ဂလာပါခင်ဗျာကျွန်တော်အောင်လင်းပါဒိန်းတွေကိုကိုစုံမိုးကျော်နဲ့တူပြောပြပေးမှာပါဒီမိနစ်နားဆင်ရမယ့်ဒိန်းတွေမှာတော့မြန်မာနိုင်ငံအပါဝင်အရှိတော်အရှာတီသားမှာဒီမိုကရေစီနဲ့လွတ်လပ်ခွင့်အတွက်ရည်တည်သွားမယ့်အကြောင်းအမေရိကန်သမ္မတဂျိုးဘိုင်ဒန်ကပြောလိုက်တဲ့သတင်းဆူရန်နိုင်ငံမှာဆက်ရနာဒိန်းမျိုးကိုစက်ချင်ဆန္ဒပြသူတွေဖမ်းဆီးခံရတဲ့သတင်းတွေကိုကြားကြရမှာဖြစ်ပါတယ
်ကောင်းပါပြီရှင်တင်ရန်ဒေတာမှာတော့မင်းကစစ်ကောင်စီကနေလက်နက်ကြီးနဲ့ပစ်ခတ်မှုကြောင့်အရက်သားတချို့ထိခိုက်ဒဏ်ရာရခဲ့ပါတယ်
ခေကုန်မျိုးပေါ်မှာလည်းတအားစစ်ကြောင်းတွေထိုးပြီးတော့နောက်မျိုးပေါ်ကိုနေရာတွေကြီးစိတ်ဆုစိတ်နောက်တရားသားတွေလည်းတက်တရားအချောက်ဖြစ်တယ်လေမင်းတို့လည်းလည်းပဲကျွန်တော်တို့ကတော့ဒီဆက်ကတော့၃ရောက်ဖြစ်တယ်ဆိုပြီးတော့ပြောတာရှိတယ
်ဒါကတော့ဖေခုံ PDF ပြောခွင့်ရက VOA ကိုပြောသွားတာပါနောက်ပိုင်းမှာအပြည့်စုံနားဆင်ရဖို့ရှိပါတယ်တခါရခိုင်ပြည်နယ်တွင်းမှာ PDF နဲ့ဆက်ဆက်တယ်ဆိုပြီးဖမ်းဆီးမှုတချို့ရှိခဲ့တဲ့အခြေအနေကိုလည်းတင်ပြဖို့ရှိပါတယ်နောက်ပိုင်းမှာတော့ဥကြောစံသားရဲ့မြမအရေးတုံတက်ချက်အားကစားကဏ္ဍလူထုနဲ့ကျန်းမာရေးစတဲ့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်မှာပါအခုတော့နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့ကိုစောမှုကျော်တို့ကတင်ဆက်မှာပါရှင်
မြန်မာနိုင်ငံဒီမိုကရေစီလမ်းကြောင်းပေါ်ပြန်ရောက်ဖို့ပါဝင်အရှိတော်အရှာတီသားမှာဒီမိုကရေစီလွတ်ခွင့်ရင်းနဲ့လွတ်လပ်စွာပြည်လည်ရေးကြောင်းသွာလာခွင့်တွေအတွက်ရည်တည်ကြိုးပမ်းသွားမှာဖြစ်ကြောင်းအမေရိကန်သမ္မတဂျိုးဘိုင်ဒန်ကပြောဆိုလိုက်ပါတယ်မြန်မာနိုင်ငံမှာဆက်ရနာသိမ်းမှုကြောင့်ခြေကွဲစရာဖြစ်နေကြုံနေရပြီးဒေသတွင်းတည်ငြိမ်ရေးကိုလည်းထိခိုက်လာနေတဲ့ကြောင့်ဖြစ်ရှင်းမှုလိုအပ်တဲ့အကြောင်းလည်းအာဆီယံနဲ့ဆက်ဆက်ထိပ်သီးစည်းဝေးတွေဗိုလ်ထုနေကအွန်လိုင်းကကျင်းပရမှာပြောဆိုလိုက်ကြပါအမေရိကန်ပြည်အောင်စုဟာမြန်မာပြည်သူတွေဘက်ကရည်တည်နေပြီးမြန်မာစစ်ကောင်းဆောင်တွေရဲ့အကြမ်းဖက်လုပ်ရည်တွေကိုရပ်ဖို့နိုင်ငံရေးကျင်းသားတွေအားလုံးပြန်လွှတ်ပေးဖို့နဲ့ဒီမိုကရေစီလမ်းကြောင်းပေါ်ပြန်ရအောင်လုပ်ဖို့လည်းတောင်းဆိုခဲ့ပါတယ်။အာဆီယံနဲ့အမေရိကန်ထိပ်သီးစည်းဝေးအင်္ဂါနေ့ကစတင်ရမှာဖေဖော်ဝါရီလ1ရက်နေ့စစ်တပ်ကအာဏာသိမ်းပြီးတဲ့နောက်ပိုင်းမြန်မာနိုင်ငံမှာနိုင်ငံရေးအခြေအနေတွေနဲ့လက်နက်ကန်ပိပကတ်တွေပေါ်ပေါက်နေတဲ့အပေါ်သမ္မတဘိုင်ဒန်ကစိုးရိမ်ကြောင်းလည်းပြောဆိုခဲ့တာပါ။အာဆီယံနဲ့ဆက်ဆက်ထိပ်သီးစည်းဝေးတွေမှာမြန်မာစစ်ကောင်းဆောင်ကိုမဖိတ်ဖို့အာဆီယံကဆုံးဖြတ်ခဲ့တဲ့အပေါ်မှာလည်းအမေရိကန်သမ္မတကချီချူစကားပြောဆိုထားပါတယ်။မြန်မာစစ်ကောင်စီကတော့ဗိုလ်ချုပ်မကြီးမင်းအောင်လှိုင်ကိုမဖိတ်ဖို့ဆုံးဖြတ်ချက်ဟာအာဆီယံအသင်းရဲ့စီးပင်းစည်းကမ်းတွေကိုချိုးဖောက်ရအကြောင်းပြောဆိုကန့်ကွက်ခဲ့ပါတယ်။သမ္မတဘိုင်ဒန်ကတော့မြန်မာအရေးဖြစ်ရှင်းရမှာအာဆီယံအရေးပါပြီးဩဇာရှိတဲ့အခန်းကဏ္ဍမှာရှိနေတဲ့အကြောင်းအင်္ဂါနေ့အွန်လိုင်းဆွေးနွေးရမှာပြောဆိုထားပါတယ်။
အာရှပစိဖိတ်ဒေသထိပ်သီးအစည်းအဝေးကိုအမေရိကန်သမ္မတဂျိုးဘိုင်ဒန်အွန်လိုင်းကနေတက်ရောက်ခဲ့ပြီးအင်ဒိုပစိဖိတ်ဒေသအတွင်းဖွံ့ဖြိုးတိုးတက်မှုအတွက်မဟာမိတ်တွေနဲ့ပူးတွဲလှုပ်ဆောင်သွားမယ်လို့သမ္မတကဗုဒ္ဓဟူးနေ့မှာထုတ်ပြန်ကြေညာပါတယ်။ဒီပူးပေါင်းဆောင်ရွက်မှုတွေထဲမှာအဓိကရည်မှန်းချက်တွေကတော့ကုန်သွယ်မှုချောမွေ့စေရေး Digital စီးပွားရေးဆိုင်ရာစံသတ်မှတ်ချက်များဤပညာစင်စစ်မပြတ်ကုန်ပစ္စည်းတင်ပို့မှုခိုင်မာရေးကာဗွန်ဓာတ်ငွေများလျှော့ချနိုင်ရေးတန်ရှင်းလောင်စွာအသုံးပြုနိုင်ရေးအခြေခံအစားအဦးများအလုတ်သမားဆိုင်ရာစံတမ်းမှတ်ချက်များနဲ့အခြားဘုံအကျိုးစီးပွားတူညီတဲ့ကဏ္ဍတွေမှာဖွံ့ဖြိုးတိုးတက်လာစေရေးကိုပူးပေါင်းဆောင်ရွက်သွားမှာဖြစ်ကြောင်းအမေရိကန်သမ္မတအိမ်ဘျူရိုကထုတ်ပြန်ကြေညာထားပါတယ်။ဒီကိစ္စနဲ့ပတ်သက်လို့တိကျတဲ့မူဝါဒတွေချမှတ်ရခြင်းတော့မရှိသေးပါဘူး။ဒါပေမဲ့ဒီထုတ်ပြန်ချက်ဟာအရှေ့အာရှဒေသအတွင်းအမေရိကန်ရဲ့ပူးပေါင်းဆောင်ရွက်မှုတွေဟာတရုတ်နဲ့အရှေ့အာရှပူးပေါင်းဆောင်ရွက်မှုတွေထက်နောက်ကျကျန်နေခဲ့တဲ့အနေအထားကိုကုစားနိုင်ဖို့တစုံတရာအထောက်အကူဖြစ်နိုင်ပါတယ်။ကမ္ဘာကုန်သွယ်ရေးလုပ်ငန်းရဲ့30ရာခိုင်နှုန်းကျော်ရှိတဲ့အာရှပစိဖိတ်ဒေသမှာတရုတ်ဟာလွတ်လပ်စွာကုန်သွယ်ရေးသဘောတူညီချက်စာချုပ်ကိုချုပ်ဆိုထားနိုင်ပြီးဖြစ်ပါတယ်။အမေရိကန်သမ္မတတူဦးအနေနဲ့အရှေ့အာရှထိပ်သီးအစည်းအဝေးကို၄နှစ်ကြာပြီးမှပြန်လည်တက်ရောက်တာဖြစ်ပါတယ်။ပုံမှန်အားဖြင့်တော့အရှေ့အာရှထိပ်သီးအစည်းအဝေးကိုအာဆီယံထိပ်သီးအစည်းအဝေးနဲ့တဆက်တည်းကျင်းပတာဖြစ်ပြီးအမေရိကန်၊ရုရှား၊တရုတ်၊ဩစတြေးလျစတဲ့အင်အားကြီးနိုင်ငံတွေပါဝင်တဲ့၈နိုင်ငံနဲ့အာဆီယံ၁၀နိုင်ငံစုစုပေါင်း၁၈နိုင်ငံကခေါင်းဆောင်တွေတက်ရောက်တာဖြစ်ပါတယ်။ဒီနှစ်မှာတော့မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းခဲ့ပြီးနိုင်ငံရေးမတည်ငြိမ်မှုတွေကြောင့်မြန်မာနိုင်ငံကစစ်ခေါင်းဆောင်တွေအာဆီယံထိပ်သီးအစည်းအဝေးပွဲတက်ရောက်ခွင့်မရကြပါဘူးခင်ဗျာ
။အိန္ဒိယနိုင်ငံခြေစိုက်အတ္တနီစိတ်ကမ်းများကုမ္ပဏီကမြန်မာနိုင်ငံမှာကုန်သစ်တာအတင်းချစိတ်ကမ်းတစ်ခုတည်ဆောက်မဲ့စီမံကိန်းကိုဖျက်သိမ်းမယ်အကြောင်းကြေညာလိုက်ပါတယ်။အမေရိကန်ရဲ့အရေးယူတန်ခတ်မှုစီးမြင်တွေကိုချိုးဖောက်မှုမရှိဘူးလို့ယုံကြည်တဲ့အကြောင်းနဲ့ မြန်မာနိုင်ငံကစီမံကိန်းတွေအမေရိကန်ကလုပ်ငန်းလိုင်စင်လျှောက်ထားတဲ့အကြောင်းကုမ္ပဏီကအစိုးရမှပြောထားပေမဲ့အခုနောက်ဆုံးစီမံကိန်းဖြစ်မဲ့အကြောင်းကြေညာလိုက်တာပါ။အခြေအနေကိုဆက်စစ်သုံးသပ်ပြီးတဲ့နောက်မြန်မာနိုင်ငံမှာကုမ္ပဏီရဲ့ယင်းနှိမ့်နယ်မှုတွေကိုရုပ်သိမ်းဖို့ဆုံးဖြတ်ခဲ့တာဖြစ်ကြောင်းအဒနီကုမ္ပဏီကပုံရုံးနေမှာကြေညာချက်ထုတ်ပြန်ပြောဆိုပေမဲ့အသေးစိတ်တော့မပြောပါဘူး။မြန်မာနိုင်ငံကယင်းနှိမ့်နယ်မှုတွေကို၈နှစ်မလကနေဇွန်လလောက်အတွင်းမှာရုပ်သိမ်းဖို့ခန့်မှန်းထားကြောင်းလည်းထုတ်ပြန်ချက်မှာဖော်ပြထားပါတယ်။အခုလမှာတော့မြန်မာနိုင်ငံကစီမံကိန်းအတွက်အမေရိကန်ပြည်ပပိုင်ဆိုင်မှုထိန်းချုပ်ရေးယူ OFAC မှာလုပ်ငန်းလိုင်စင်လျှောက်ထားတဲ့အကြောင်းအဒနီကုမ္ပဏီကပြောဆိုထားတာပါ။ဒီမတိုင်ခင်မေလမှာတော့ကုမ္ပဏီရဲ့ယင်းနှိမ့်နယ်မှုဟာအမေရိကန်ရဲ့အရေးယူထင်ကမ်းမှုစီးမင်းတွေကိုချိုးဖောက်ကြောင်တွေ့ရှိရဆိုရင်စီမံကိန်းကိုရပ်မဖြစ်ကြောင်ပြောဆိုထားပါတယ်။လူခွင့်ရေးလှုပ်ရှားမှုဖွဲ့တွေကတော့အမေရိကန်ဗန်ဒန်ယုတ်ဝန်ကြီးဌာနကမေလာတဲ့ပိတ်ဆို့တံခတ်အရေးယူလိုက်တဲ့စီးမံထက်သွင်းခံခဲ့ရတဲ့မြန်မာစစ်တပ်ပိုင်မြန်မာစီးပွားရေးကော်ပိုရေးရှင်း MEC နဲ့ပူးပေါင်းဆောင်ရွက်နေတဲ့စီမံကိန်းဖြစ်တာကြောင့်အမေရိကန်ရဲ့အရေးယူထင်ကမ်းမှုစီးမင်းတွေကိုချိုးဖောက်ရရကြောင်ပြောဆိုထားကြပါတယ်။
2020ပြည်နှစ်နိုဝင်ဘာလရွေးကောက်ပွဲမှာတကြိမ်တည်းပိုပြီးမဲပေးခဲ့သူတွေကိုတရားစွဲဆိုဖို့တည်ထောင်စုရွေးကောက်ပွဲကော်မရှင် UEC ကရွေးကောက်ပွဲကော်မရှင်အဖွဲ့ခွဲတွေကိုအကြောင်းကြားထားပါတယ်။ရွေးကောက်ပွဲမှာတကြိမ်တည်းပိုပြီးမဲပေးတဲ့ဆိုရင်မဲပေးသူသာမကအားပေးသူမဲပေးတာကိုဖြစ်မြောက်စေသူဖြစ်မြောက်စေဖို့အားထုတ်သူတွေဟာရာဇဝတ်ကြီးပုံမှန်151ဂါကြီးကိုဖောက်ပြက်ကျူးလျံရောက်တယ်လို့UEC ရဲ့အော်တိုဘာလ22ရက်နေ့နေဆွဲနဲ့ညွှန်းကြားမှာဖော်ပြထားပါတယ်။ရွေးကောက်ပွဲမှာမလျော်ဩဇာတုံးမှုဒါမှမဟုတ်သူတပါအယောင်ဆောင်မှုကိုကျူးလွန်ရင်ရာဇဝတ်ကြီးပုံမှ151စာလုံးအရတစ်နှစ်အထိထောင်ဒဏ်ဖြစ်စေငွေဒဏ်ဖြစ်စေ200လုံးကိုဖြစ်စေချမှတ်ရမယ်လို့ပြဋ္ဌာန်းထားကြောင်း UEC ညွှန်ကြားချက်မှာဖော်ပြထားပါတယ်။2020ပြည့်နှစ်နိုဝင်ဘာလ10ရက်နေ့မှာရွေးကောက်ပွဲမှာမတမာမှုတွေရှိခဲ့တဲ့ဆိုတဲ့အကြောင်းပြချက်ဟာစစ်တပ်ကအာဏာသိမ်းယူတာရဲ့အဓိကအကြောင်းပြချက်ဖြစ်ပါတယ်။ဒီအကြောင်းပြချက်မှန်ကန်တယ်ဆိုတာကိုတက်သေးပြဖို့အတွက်အာဏာသိမ်းပြီးနောက်ပိုင်းမှာရွေးကောက်ပွဲကော်မရှင်ကနီလန်းပေါင်းစုံနဲ့လှုပ်ဆောင်နေပါတယ်။အခုထုတ်ပြန်ခဲ့တဲ့ညွှန်ကြားချက်အရတရားစွဲဆိုခံရမဲ့သူတွေဟာဘသူတွေဆိုတာနဲ့အရေးအတွက်ဘလောက်များများတရားစွဲဆိုခံရမလဲဆိုတာကိုတော့ရှင်းရှင်းလင်းလင်းမသိရသေးပါဘူးခင်ဗျာ။
ကန်တမ်းမနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီထိလိုင်းကီလိုမီတာ24ကီလိုဟတ်7 113ညလိုင်းကီလိုမီတာ40ကီလိုဟတ်8013ညလိုင်းကီလိုမီတာ51ကီလိုဟတ်5805နဲ့လိုင်းကီလိုမီတာ190ကီလိုဟတ်5905တို့ကနေထုတ်လည်ပေးနေပါရှင
်ဖီယူအမေရိကန်တမ်းမြန်မာဘာအစီအစဉ်ရဲ့ကြာသပတေးနေ့မနေ့ခင်းတဲ့နေ့ကိုနားဆင်နေရတာဖြစ်ပါတယ်ဆူရနိုင်ငံမှာအာနာသိစေကောင်းဆောင်နေပေါ်အာဖရိကယူနီယံနဲ့ကမ္ဘာဗန်နုကနောက်ထပ်ဖိအားပေးဖို့ပြင်ဆင်နေချိန်မှာပဲဒီမိုကရေစီရေးဦးဆောင်လှုပ်ရှားသူ၃ဦးပါဝင်ဗိုလ်ထုတွေကခေါတုံးမြို့တော်မှာဆန္ဒပြသူတွေကိုလူညိုရေးတပ်ဖွဲ့တွေကဖမ်းဆီးလိုက်ပါတယ်ဆန္ဒပြသူတွေကိုလူညိုရေးတပ်ဖွဲ့တွေကမျက်ရည်ပုံနဲ့ပြစ်ခတ်ခဲ့ပြီးဆန္ဒပြသူတွေကိုလည်းဖမ်းဆီးခဲ့တဲ့အကြောင်းကိုယ်တိုင်တွေ့သူတွေကလည်းပြောပါတယ်ဖမ်းဆီးခံရသူတွေကထင်ရှားသူတချို့ကတော့ဆရာနာသိမှုကိုဝေဖန်သူတွေဖြစ်ကြတဲ့ဆူဒန်တပ်ပညာရှင်အသင်းအကြီးကအစ်မေအတချက်ဆူဒန်မှာအင်အားအကြီးဆုံးဖြစ်တဲ့အွန်မာပါတီခေါင်းဆောင်ဆာရစ်မာကတီနဲ့ရာဇဝတ်ဖယ်ရှားခံရသူဝန်ကြီးချုပ်ရဲ့မီဒီယာအကြံပေးရာရှိခါလစ်အယ်ဆလက်တူပါဝင်ကြပါတယ်။ဒီချိန်တည်းမှာပဲဆူဒန်နိုင်ငံမှာအယသအစိုးရအာဏာပြန်မရမချင်းအသင်းဝင်ဖြစ်ကနေရပ်ဆိုင်လိုက်တဲ့အကြောင်းအာဖရိကယူနီယံကကြေညာခဲ့တာပါ။ကမ္ဘာ့ဘဏ်ကလည်းဆူဒန်နိုင်ငံကအခြေအနေကိုအနိကက်စောင့်ကြည့်နေပြီးဘဏ္ဍာရေးအကူအညီပေးနေတဲ့အစီအစဉ်တွေကိုစိုင်းငံ့လိုက်သလိုနောက်ထပ်စီမံကိန်းအစ်တွေကိုလည်းရပ်ဆိုင်ထားမယ့်အကြောင်းကြေညာချက်ထုတ်ပြန်လိုက်ပါတယ်။ဆရာနာသိမှုကိုစန့်ကျင်ဆန္ဒပြဖို့လှုံ့ဆော်ထားတာကြောင့်ဆူဒန်နိုင်ငံမှာလုပ်ငန်းအများအပြားရပ်ဆိုင်ထားရတာပါ။ရာလူကဖျက်ရှားခံရတဲ့အစိုးရကိုထောက်ခံကြောင်းဆန္ဒပြလှုံ့ဆော်မှုမှာပူးပေါင်းပါဝင်မယ့်အကြောင်းဆရာဝန်တွေနဲ့အစိုးရရင်းနဲ့လုပ်ငန်းကဝန်ထမ်းတွေကလည်းပြောဆိုထားကြပြီးဘိုးဘန်ဝန်ထမ်းတွေကတော့ဆန္ဒပြလှုံ့ဆော်မှုတွေမှာပူးပေါင်းပါဝင်နေကြပါတယ်
။တရုတ်ကအတန်ထက်ငါးကြမြန်တဲ့လက်နက်ကိုစမ်းသပ်လိုက်တယ်လို့ဆိုတဲ့သတင်းဟာမှန်ကန်ကြောင်းအမေရိကန်စစ်တပ်အကြီးအကဲကအတည်ပြုပြောဆိုပါတယ်။အခုလိုတရုတ်က hypersonic အတန်ထက်ငါးကြမြန်တဲ့လက်နက်စနစ်ကိုတီထွင်စမ်းသပ်လိုက်တာဟာအလွန်စိုးရင်စရာကောင်းတယ်လို့အမေရိကန်စစ်တပ်ဦးစီးချုပ်များကော်မတီဥက္ကဋ္ဌဗိုလ်ချုပ်ကြီးမတ်မယ်လီကပြောဆိုပါတယ်ဒီတရုတ်ရဲ့စမ်းသပ်မှုဟာ1950ကျော်တုန်းကရုရှားကဂျိုဒုလွတ်တင်စမ်းသပ်ခဲ့တယ်လို့မျိုးစိုးရင်စရာကောင်းတယ်လို့ပြောဆိုပါတယ်ဒီစမ်းသပ်မှုဟာထူးခြားမှုရှိတဲ့ကိစ္စတရက်ဖြစ်ဖြစ်အလွန်စိုးရင်စရာကိစ္စ အဖြစ်မြင်မိကြောင်း Bloomberg ရုပ်မြင်သံကြားတန်ကြားနဲ့မင်းများစင်မှာဗိုလ်ချုပ်ကြီးမတ်ကပြောဆိုခဲ့တာဖြစ်ပါတယ်။ကဘာပတ်လမ်းကြောင်းအတွင်အတန်တက်၅ဆများနဲ့နှုံးနဲ့ပြန်တန်းနိုင်တဲ့လက်နက်ကိုလက်နက်ဒုံးပြန်တစ်စင်းကိုလက်နက်ကိုဒုံးပြန်တစ်စင်းပေါ်မှာတင်ပြီးပြစ်လွတ်စမ်းသပ်ခဲ့တာဖြစ်ပါတယ်။ပြီးခဲ့တဲ့ဇူလိုင်လ28ရက်နေ့ကစမ်းသပ်ပြစ်လွတ်ခဲ့တဲ့လက်နက်ဟာပြစ်မှတ်ကိုကီလိုမီတာတော်တော်များများလွဲချော်ခဲ့ပေမဲ့တရုတ်ဟာအတန်တက်၅ဆများနဲ့လက်နက်ကိုပထမအဦးဆုံးကဘာတပတ်ပြည်အောင်ပြစ်လွတ်နိုင်ခဲ့တဲ့နိုင်ငံဖြစ်လာပါတယ
်။ဤရငငယ်ရဲ့နျူကလ িয়ার စီစဉ်တဲ့ပတ်သက်လို့ကဘာအင်အားကြီးနိုင်ငံတွေနဲ့ဆွေးနွေးမှုတွေကိုနိုဝင်ဘာလကုန်နောက်ဆုံးထပ်ပြန်လည်ဆက်တင်မယ်အကြောင်းဤရငငယ်ကပြောလိုက်ပါတယ်။နိုဝင်ဘာလကုန်မှာဆွေးနွေးညှိနှိုင်းမှုတွေပြန်ဆဖို့သဘောတူထားပြီးရဲတိကျကိုရှင်းသင်းပတ်တဲ့ကြေညာမယ်အကြောင်းဤရငငယ်ရဲ့နျူကလ িয়ার ရေးစစ်ဆင်ညှိနှိုင်းရေးမှူးဒုတိယနိုင်ငံခြားရေးဝန်ကြီးအလီဖဂါရီကတူတာလူမှုကွန်ရက်ကနေပေါ်ဒူနေကပြောလိုက်တာပါ။အမေရိကန်နိုင်ငံရဲ့ဌာနကတော့ယူရန်နိုင်ငံရဲ့နျူကလ িয়ার စီစဉ်တဲ့ပတ်သက်လို့2015ခုနှစ်နိုင်ငံတကာသဘောတူညီချက်ကိုပြန်လည်ညှိနှိုင်းမှုတွေလုပ်ဖို့အီရန်ဘက်ကပြောဆိုနေတဲ့သတင်းတွေကိုကြားသိရပေမဲ့အသေးစိတ်မသိရသေးဘူးလို့ပြောပါရယ်။ဩစတြေးလျနိုင်ငံဗီယက်နမ်မြို့မှာဆွေးနွေးမှုတွေပြန်လည်ဖို့အမေရိကန်ကပြင်ဆင်ထားပြီးဇွန်လနဲ့နောက်ဆုံးဆွေးနွေးချိန်မှာပြန်လည်မှုမရသေးတဲ့အသေးအဖွဲကိစ္စတစ်ခုကိုညှိနှိုင်းပြီးသဘောတူညီချက်ကိုအမြန်ဆုံးအကောင့်တွေဖော်နိုင်မယ်လို့ယုံကြည်ထားတဲ့အကြောင်းလဲနိုင်ငံရဲ့ဌာနပြောခွင့်ရသူကပြောဆိုခဲ့ပါရယ်။
အမေရိကန်နိုင်ငံသားတွေအတွက်နိုင်ငံကူးလက်မှတ်မှာကြားမလိန်တတ်မှတ်ချက်နှမျိုးအပြင်ကြားမလိန်ခွဲခြားတတ်မှတ်မှုမရှိတဲ့တတိယလိန်အမျိုးအစား X gender အဖြစ်အသိအမှတ်ပြုတဲ့နိုင်ငံကူးလက်မှတ်တွေထုတ်ပေးတော့မှာဖြစ်ကြောင်းအမေရိကန်ပြည်ထောင်စုနိုင်ငံသားရေးဝန်ကြီးဌာနကဗော်ဒူးနေကထုတ်ပြန်တင်ကြပါတယ်။အဲ့ဒီလိုတတိယလိန်အမျိုးအစား X gender အဖြစ်ကြားမလိန်အုပ်စုနှစ်ခုထဲမှာမပါဝင်လို့သူများမိမိကိုမိမိကြားမလိန်သတ်မှတ်ချက်အတိမပြုလို့သူများအထွတ်ဖြစ်ပါတယ်ဒီ passport တွေကိုလာမယ့်2020ခုနှစ်စံပိုင်းမှာစတင်ထုတ်ပေးမှာဖြစ်ပါတယ်အခုလို့ကြားမခွဲခြားသတ်မှတ်မှုရှိတဲ့ gender x တတိယလိန်အမျိုးအစားနဲ့နိုင်ငံကူးလက်မှတ်တွေထုတ်ပေးဖို့ကိုပြီးခဲ့တဲ့ဇွန်လကနိုင်ငံခြားရေးဝန်ကြီး Anthony Blinken ကပြောကြားခဲ့ပြီးတဲ့နောက်အခုအခါမှာအကောင့်ထည့်ဖော်ခဲ့တာဖြစ်ကြောင်းနိုင်ငံခြားရေးဝန်ကြီးဌာနပြောရေးဆိုခွင့်ရှိသူ Net Pride ကပြောဆိုခဲ့ပါတယ်ဒီလှုပ်ဆောင်မှုဟာ LGBTQI နဲ့အမေရိကန်နိုင်ငံသားတွေလိင်သမချက်မပြုလို့သူတွေအပေါ်မှာတရားမျှတတဲ့ဆက်ဆံရေးကိုဖော်ဆောင်မှုလှုပ်ဆောင်တဲ့ခြေလှမ်းတရားဖြစ်ကြောင်းပြောဆိုခဲ့ပါတယ်ခင်ဗျာ
ကွန်လွင်ဦးနဲ့ကိုစော်မိုးကျော်တို့ကနောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုတင်ဆက်ခဲ့တာပါရှင်။ကြာသပတေးညနေခင်း VOA မြန်မာပိုင်းစီစဉ်တွေကိုဆက်လက်တင်ဆက်နေပါတယ်။မကြာခင်မှာတော့မူဆယ်တကျော်နယ်စပ်မှာတရုတ်ဘက်ကခြံစည်းရိုးကာလို့ဒေတာခံတွေကန့်ကွက်တဲ့အခြေအနေကိုတင်ပြဖို့ရှိပါတယ်။အခုတော့ဖဲခုံမှာလက်နက်ကြီးကြီးကြောင့်အရက်သားတချို့ထိခိုက်ဒဏ်ရာရတဲ့အခြေအနေကိုကြည့်ကြရအောင်ပါ။ကယန်းဒေတာဖဲခုံမြို့ပေါ်မှာစစ်ကောင်စီဘက်ကလက်နက်ကြီးနဲ့ပစ်လို့အရတားပြည်သူ၃ဦးထိမှန်ဒဏ်ရာရခဲ့တယ်လို့ဖဲခုံ PDF က VOE ကိုပြောပါတယ်။မနေ့မနေ့အစောပိုင်းမှာလည်းလက်နက်ကြီးတွေလူနေအိမ်တွေပေါ်ကျရောက်လို့နေအိမ်တချို့ပျက်စီးပြီးယာနဲ့ချီတဲ့ဒေတာခံတွေအိုးအိမ်ဆွန့်ခွာထွက်ပြေးနေကြရတယ်လို့လည်းဒေတာခံတွေကပြောပါတယ်။ရန်ကုန်ကလာတဲ့သတင်းကိုမအီတန်စင်ကပြောပြမှာပါရှင်။
မနေ့ကအောက်တိုဘာလ26ရက်နေ့တုန်းကဖဲခုံမြို့အတွင်းမှာစစ်ကောင်စီကလက်နက်ကြီးနဲ့ပစ်ခတ်လိုက်လို့တာမန်ရဲသားပြည်သူ၃ယောက်အကြီးထိမှန်ပြီးတော့ဒဏ်ရာရရှိခဲ့တယ်လို့ဖဲခုံ PDF ပြောရေးဆိုခွင့်ရှိသူတယောက်ကဖေဝေကိုပြောပါတယ်။အဲ့လိုပစ်ခတ်ချိန်မှာနှစ်ဖက်တိုက်ပွဲဖြစ်ပွားမှုမရှိခဲ့ဘူးလို့လည်းပြောပါတယ်။အဲ့နောက်မနေ့ညနေပိုင်းတုန်းကဖဲခုံမြို့နယ်ကုန်းဆောင်ကြီးရအုပ်စုကတဲ့ကြီးရအနီးမှာစစ်တပ်ဆွဲထားတဲ့စစ်ကောင်စီအဖွဲ့ကိုဖဲခုံမြို့နယ်ပြည်သူ့ကာကွယ်ရေးအဖွဲ့နဲ့ KNY အမျိုးသားကာကွယ်ရေး KNDF ပူးပေါင်းအဖွဲ့တို့ကတွားရောက်ပြီးတော့တိုက်ခိုက်လို့အပြန်အလှန်ပြစ်ခတ်မှုတွေရှိတယ်လို့ဖဲခုံ PDF ပြောပြရတာ view ပြောပြောပါလိမ့
်ဖဲခုံမြို့ပေါ်မှာလည်းတအားစစ်ကြောင်းတွေထိုးပြီးတော့နောက်မြို့ပေါ်ကိုနေရာကြီးပိတ်ဆို့ဆစ်နောက်တရားသားတွေလည်းဒီကစစ်တပ်တွေကတော့ပြည်တယ်မင်းတို့လည်းလည်းပဲ၃ယောက်လူထဲမှာကျွန်တော်တို့ကစတင်ဆက်တာတော့၃ယောက်ဖြစ်တယ်ဆိုပြီးတော့ပြောတာရှိတယ်ဒီမှန်တာပေါ့စက်ကြီးမှန်တာတွေရှိတယ်နောက်အိမ်တွေတခါတည်းတကားတွေထုဖြဲတာတွေရှိတယ်ဈေးဆိုင်တွေဆိုရင်သူတို့ချင်တာတွေစစ်သားတွေကယူသွားတာလေအဲ့မျိုးတွေရှိတယ်လုပ်လာတဲ့ခါကျတော့ကျွန်တော်တို့ကအဲ့ဒီကတဲ့ရွာတောင်တဲ့နားမှာအဲ့သူတို့စခန်းချတာတဲ့ တော်ဘုံဘုံကျွန်တော်ကကြောက်ပြလာပြန်
တိုက်ပွဲချင်းတွေကနိုင်ဝဲလောက်အချိန်ကြာပြီးတော့ဖဲခုံ PDF ဘက်ကတက်ဖွဲ့ဝင်တယောက်ခြေအကိုကြီးဖောက်ဝင်ပြီးတော့ဒဏ်ရာရရှိခဲ့ပြီးတော့စစ်တောင်စီဘက်ကထိခိုက်ကြတော့မတိရသေးဘူးလို့ပြောပါတယ်အော်တိုဘာလာ29ရက်နေ့ဒီကနေ့မနေ့အစောပိုင်းမှာတိုက်ပွဲငြိမ်နေတဲ့အချိန်စစ်တောင်စီဘက်ကလက်နက်ကြီးနဲ့လူနေအိမ်ဘက်ကိုပြစ်မှတ်ထားပြီးတော့ပြစ်ခတ်လာတယ်လို့ကတိကြီးရွာကတယောက်က VOA ကိုပြောပါတယ်
ဒီအောင်ကြည့်နေကြတဲ့ဒေသမြန်မာရှိနေစီတော့ဖြစ်ဖြစ်ကြတော့ကြုံလည်းမကြုံဘူးဆိုတော့
လက်နဲ့ကြီးကြောင့်လူအထိခိုက်မရှိပေမဲ့လည်းနေအိမ်ပျက်စီးမှုတချို့ရှိတယ်လို့ကတိချီရွာရွှေပြည်အေးရွာကရွာလုံးကျိုးအိမ်ဆုံးခွာပြီးတော့ထွက်ပြေးနေကြရတာလို့ပြောပါတယ်ပြည်ကရအော်တိုဝါလာ22ရက်နေ့တုန်းကဖေခုံမြို့အခြေဆိုင်စစ်ကောင်စီရဲ့ချင်းမြန်တရင်336ရဲ့အနောက်ဘက်ဂိတ်ပေါက်ကင်းစခန်းတစ်ခုကိုဖေခုံ PDF ကဝင်ရောက်တိုက်ခိုက်ခဲ့လို့စစ်ကောင်စီကလူ9ယောက်သေဆုံးပြီးတော့မောင်းပြန်ရိုင်ဖယ်တနက်အမျိုးအစား9လက်ရရှိခဲ့တယ်ဆိုပြီးတော့ဖေခုံ PDF ပြောရေးဆိုခွင့်ရှိသူက VOA ကိုပြောပါတယ်ဒီလိုတိုက်ခိုက်မှုတွေဖြစ်ပြီးတဲ့နောက်ပိုင်းစစ်ကောင်စီကပိတ်ဆို့ရှာဖွေစစ်ဆေးမှုတွေဇက်တိုက်လှုပ်လာပြီးတော့တာဝန်ရဲသားပြည်သူတွေကိုပါပြစ်မှတ်ထားပြီးတော့ဖိနှိပ်နေတယ်လို့ဖေခုံ PDF ကပြောပါတယ်
ကျွန်တော်တို့ကနားငားလဲစစ်တပ်ထဲမှာတွားဖြစ်ပြီးတော့ယူလာတာရှိတယ်အဲ့လိုယူလာလိုက်တဲ့အခါကျတော့တော့စစ်ကြောင်းတွေကအများကြီးထက်ထိုးလာတာပဲနောက်ပြီးတော့စစ်တပ်ကုန်းပေါ်ကလေပြီးတော့မြို့ပေါ်ကလက်မကြီးတွေနဲ့အများအားဖြစ်ပြချတယ်ဟိုတည်းဆိုရင်အလုံး30လောက်ရှိတယ်ပြစ်ချတယ်လေ
ဖဲခုံဒေသမှာပြီးခဲ့တဲ့စက်တင်ဘာလအတွင်းကလည်းစစ်ကောင်စီနဲ့ဒေသခံကာကွယ်ရေးတပ်တွေကြားတိုက်ပွဲတွေပြင်းထန်ခဲ့ပါတယ်ပြီးခဲ့တဲ့အော်တိုဘာလ24ရက်နေ့တုန်းကလည်းဖဲခုံမြို့နယ်ကုန်းဆောင်ဖျားတောင်ပေါ်မှာဖဲခုံ PDF နဲ့ KNDF ဦးပေါင်းတပ်နဲ့စစ်ကောင်စီတပ်တွေကြားတိုက်ပွဲဖြစ်ခဲ့ပါသည်။ဒါကြောင့်လည်းဖဲခုံနယ်တဝိုက်မှာစစ်ကောင်စီတပ်တွေအင်အားတိုးပြီးတော့ချထားတယ်လို့ဒေသခံတွေကပြောတာပါ။ဒီကာလမှာကောက်ပဲတိနံတွေရေသိမ်းတဲ့အချိန်ဖြစ်ပေမဲ့လည်းဒီလုပ်ငန်းတွေကိုမလုပ်နိုင်မနဲ့ထွက်ပြေးနေရတာကြောင့်တိုက်ပွဲအမြန်ပြီးဆုံးခြင်းမီးစုပြောဒေသခံတွေက VOA ကိုပြောပါသည်။ဖဲခုံနယ်တဝိုက်တိုက်ပွဲတွေနဲ့ပတ်သက်လို့စစ်ကောင်စီဘက်ကတုံ့ပြန်ချက်ရဖို့ VOA ကဆက်သွယ်ခဲ့ပေမဲ့လည်းဖုန်းလက်ခံဖြေဆိုခြင်းမရှိပါဘူး။ဒါပြင်ဖဲခုံနယ်တိုက်ပွဲနဲ့ပတ်သက်လို့စစ်ကောင်စီဘက်ကတစုံတရာထုတ်ပြန်တာမျိုးလည်းမရှိသေးပါဘူးရှင်။
မအီတန်စင်ပြောပြသွားတာပါတဆက်တည်းရခိုင်ပြည်နယ်အတွင်းမှာ PDF နဲ့ဆက်ဆက်တယ်ဆိုပြီးဖမ်းဆီးမှုတချို့ရှိတဲ့အခြေအနေကိုလည်းကြီးကြရအောင်ပါစစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းရခိုင်လက်နက်ကိုင် AA အဖွဲ့နဲ့ဆက်ဆက်ဖမ်းဆီးထားသူတွေကိုပြန်လွှတ်ပေးတာတွေရှိတယ်လို့တစ်ဖက်မှာလည်းတက်ကြွလှုပ်ရှားသူတွေနဲ့စာရေးဆရာတွေကိုဖမ်းဆီးတာတွေရှိနေပါတယ်ဒီလာတွင်းမှာပဲတန်တွဲမြို့နယ်က2ဦးနဲ့မြောက်ဦးမြို့နယ်ကလူငယ်စာရေးဆရာ2ဦးဖမ်းဆီးခံထားရတယ်လို့မိသားစုဝင်တွေက VOA ကိုပြောပါတယ်။ရန်ကုန်ကလာတဲ့သတင်းကိုကိုငိမ့်ချန်းကပြောပြမှာပါရှင
်။စစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းရခိုင်ပြည်နယ်မှာရခိုင်လက်နက်ကိုင် AA အဖွဲ့နဲ့ဆက်ဆက်ဖမ်းဆီးထားသူတွေကိုပြန်လွှတ်ပေးတာတွေရှိတယ်လို့တစ်ဖက်မှာလည်းတက်ကြွလှုပ်ရှားသူတွေနဲ့စာရေးဆရာတွေကိုဖမ်းဆီးမှုတွေရှိနေပါတယ်။ရခိုင်ပြည်နယ်တန်တွဲမြို့နယ်ဂျိုက်တော့ရက်ကွက်ကလူမှုရေးတက်ကြွလှုပ်ရှားသူကိုစိန်ချစ်ခေါ်ကိုအောင်စော်လင်းကိုပြည်သူ့ကာကွယ်ရေးတပ်ဖွဲ့ PDF နဲ့ဆက်ဆက်တယ်လို့ပြောပြီးပြီးခဲ့တဲ့အောက်တိုဘာ9ရက်နေ့ကနေအိမ်ကနေဖမ်းဆီးခေါ်ဆောင်သွားတယ်လို့မိသားစုဝင်တွေကပြောပါတယ်။အာဏာပိုင်တွေကပြောသလိုကိုစိန်ချစ်ဟာ PDF နဲ့ပတ်သက်မှုမရှိဘူးလို့ကိုစိန်ချစ်ရဲ့ညီမဖြစ်သူကပြောပါတယ်
။ဟာဒီကိစ္စမျိုးကိုအကယ်၍သူလုပ်ပြခဲ့ရင်လည်းသူဟာဖြစ်ချင်မှလည်းတည်မှာဒီ PDF ဆိုတာတည်ချင်မှလည်းသူကတော့ပြားရိုက်တာမှဆိုတဲ့အခါလူရှူလူနီလူဟာအကုံသူအကူညီမှာပဲလေသူ့ကိုအကူညီတောင်းရင်တော့ fighter statement နဲ့သူဒီလောက်ခဲ့မှာပဲဒါပေမဲ့သူဒီ PDF နဲ့ဆက်ဆက်တယ် PDF နဲ့ပါဝင်ပတ်သက်တယ်ဆိုတော့လုံးဝမဟုတ်ဘူးဆိုတော့လုံးဝအကျိုးမဲ့ယုံကြည်တယ်။ဘာကြောင့်ဆိုတော့ညီမတို့ကဒီအဲ့ဒီကိုရီးယားရခိုင်အဖွဲ့အစည်းဖြစ်တဲ့ဒီလိုမျိုး PDF ကိုအားပေးတဲ့လူလည်းမဟုတ်တဲ့မိသားစုအမျိုးနွယ်ကြောင့်လုံးဝကိုပတ်သက်မှုမရှိဘူးဆိုတော့လုံးဝအာမခံနိုင်တယ်
။ကိုစိန်ချင်းနဲ့အလို့အတူလူမှုရေးလုပ်ငန်းတွေလုပ်ကင်ခဲ့ဘူးတဲ့တန်တွဲမျိုးနဲ့လင်းတာရက်ကွက်ကကိုရဲနိုင်ဦးကိုလည်းပြီးခဲ့တဲ့အောက်တိုဘာ23ရက်နေ့ကရဲစခန်းကလာရောက်ဖမ်းဆီးသွားပါတယ်။လက်ရှိမှာတော့သူတို့နှစ်ဦးကိုတန်တွဲမျိုးမရဲစခန်းမှာထိန်းသိမ်းထားပြီးအကြမ်းဖက်ပုံမှားတွေနဲ့အမှုဖွင့်ထားတယ်လို့တန်တွဲမျိုးမရဲစခန်းမှုက BOA ကိုအခုလိုပြောပါတယ်
။သူတို့တော့အမှုဖွင့်ထားတာရှိပါတယ်။အများပြောနေပါဘူး။အကြမ်းဖက်ပုံမှားနဲ့တော့ဖွင့်ထားပါတယ်ဗျ။ရဲစခန်းထဲမှာရှိပါတယ်
။ဒါအပြင်ရခိုင်ပြည်နယ်မြောက်ဦးမြို့နယ်အတွင်းကလူငယ်စာရေးဆရာမင်းဒီပါကိုလည်းပြည်သူ့ကာကွယ်ရေးတပ် PDF နဲ့ဆက်ဆက်တယ်ဆိုပြီးအော်တိုဘာလ15ရက်နေ့ကမြောက်ဦးရဲစခန်းကလာရောက်ဖမ်းဆီးသွားတယ်လို့မိသားစုဝင်တွေကပြောပါတယ်။သူ့ကိုမြောက်ဦးမြို့မရဲစခန်းမှာထိန်းသိမ်းထားပေမဲ့လည်းမိသားစုနဲ့တွေ့ခွင့်မရသေးပါဘူး။အကြမ်းဖက်တိုက်ချက်ရေးဥပဒေပုံမှန်နဲ့တရားစွဲထားတယ်ဆိုတာတော့သိရတယ်လို့လည်းဖမ်းဆီးခံထားရတဲ့မင်းဒီပါရဲ့အကိုဖြစ်သူကိုအောင်မြင့်ကပြောပါတယ်။
သူတို့ပြောတာမဲငီကိုဒီတို့ငါတို့ဒီအပေါ်ကမင်းရလို့ဖမ်းတာမဲငီကိုကောက်ကောက်မုံမုံထားတယ်အဲ့လိုပဲပြောတယ်
လူငယ်စာရေးဆရာမင်းတီပါဖမ်းဆီးခံထားရတယ်နဲ့ပတ်သက်ပြီးမေးမြန်းဖို့ မြောက်ဦးမြို့မှာရဲစခန်းကိုဆက်သွယ်ခဲ့ပေမဲ့လည်းဆက်သွယ်လို့မရခဲ့ပါဘူးစစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းရခိုင်ပြည်နယ်မှာအာဏာရှင်စန့်ကျင်ရေလှုပ်ရှားတာတွေမရှိသလောက်နှဲပါခဲ့သလိုပြည်သူ့ကာကွယ်ရေးတပ်ဖွဲ့ PDF လှုပ်ရှားမှုဆိုတာလည်းအခုချိန်ထိမရှိပါဘူးပြီးခဲ့တဲ့နှစ်တွေကတိုက်ပွဲအကြီးအကျယ်ဖြစ်ပွားခဲ့တဲ့ရခိုင်အေးလက်နက်ကင်တပ်ဖွဲ့နဲ့တမရော ယူလာနေတာဖြစ်ပါတယ်ခင်ဗျာ
ဒီအမေရိကန်တန်ရဲ့ရုပ်တံထုတ်လွှင့်မှုတွေကို၄၀၂၄နာရီပတ်လုံးဖမ်းယူကြည့်ရှုနိုင်ပါပြီ။လူမှုမိတ်ဆွေရုပ်တံလိုင်းကနေ၄၀၂၄နာရီရုပ်မြင်သံကြားထုတ်လွှင့်မှုအဖြစ် VOA American တန်နဲ့ RFA လွတ်လပ်တဲ့အာရှတန်မြန်မာဘာသာအစီအစဉ်တွေကိုအမေရိကန်ပြည်အောင်စု Washington မြို့တော်ကနေအချိန်မြင့်ထုတ်လွှင့်တင်ဆက်ပေးနေရပါ။မြန်မာနိုင်ငံရဲ့နောက်ဆုံးရသတင်းတွေအပြင်အာရှဒေသနဲ့ကမ္ဘာတစ်လောကအချိန်နဲ့မျှဖြစ်ထွန်းမှုသတင်းမှန်တွေအပတ်စဉ်ကဏ္ဍတွေနဲ့နိုင်ငံရေးသက်ဝိုင်းအစီအစဉ်တွဲဆုံမြန်မာငံတို့ကိုကြည့်ရှုကြရပါမှာလူမှုမိတ်ဆွေရုပ်တံလိုင်းကိုဖမ်းယူကြည့်ရှုခြင်းနဲ့ဆိုရင် UTL 70B Asia Bing Juru Channel 103ဒါမှမဟုတ် Tangkom 6 Juru Channel 123တို့ကနေဖမ်းယူကြည့်ရှုနိုင်ပါတယ် Juru ဖမ်းယူမှုအသေးစိတ်အချက်လက်ကို VOA မြန်မာဝိုင်းအင်တာနက်စာမျက်နှာနဲ့ VOA မြန်မာ Facebook စာမျက်နှာတို့မှာဖော်ပြထားပါတယ်ရှင်မြန်မာနိုင်ငံကပြည်ထောင်စုတွေစီတည်မှန်တွေပို့ပေးနိုင်လို့လူမှုမိတ်ဆွေအရောက်လာခဲ့ပါပြီနော
်။ကြာသပတေးနေ့မနေ့ခင် VOE မြန်မာပိုင်းစီစဉ်ကိုဆက်လက်တင်ဆက်နေပါရရှင်။နောက်ပိုင်းမှာတော့ Federal အရေးဝေးတဲ့ဝေးနေသလားဆိုတဲ့ဥကျော်စန္ဒာရဲ့မြန်မာအရေးတုံးသက်ချက်အစီအစဉ်ကိုတင်ဆက်ပါပါရှင်။မူဆယ်ကုံတွယ်ရေးဆောင်ကညင်ဆဲဂိတ်တွေနဲ့နီးကပ်တဲ့နေရာတစ်လျှောက်မှာတရုတ်ဘက်ကခြံစည်းရိုးတိုးပြီးကာယန္တာတွေကိုအခုရက်ပိုင်းမှာထပ်တိုးပြီးလှုပ်ဆောင်လာနေပါတယ်။အခုလိုဒီမြန်မာပြည်တွင်းကပေးပို့လာတဲ့သတင်းကိုကိုခင်မောင်စိုးမင်းကပြောပြမှာပါရှင
်။ရှမ်းပြည်နယ်မြောက်ပိုင်းတရုတ်မြန်မာနယ်စပ်မူဆဲခရိုင်တကျောမှာတရုတ်ဘက်ကနယ်စပ်ခြံစည်းရိုးတည်ဆောက်နေတာကိုဇက်တိုက်လှုပ်ဆောင်နေပါတယ်။တချို့နေရာတွေမှာနှစ်နိုင်ငံနယ်ကြားမှတ်တိုင်ကိုကျော်ပြီးမြန်မာနယ်မြေတဲကိုဝင်ရောက်ကာယံနေတဲ့ဆိုကဒေသခံတွေကဝိုင်းပြီးကန့်ကွက်နေကြပါတယ်။အထူးသဖြင့်မူဆဲခရိုင်ပန်းဆိုင်မြို့နယ်မန်မိုင်းကျေးရွာနာမှာနယ်မြေကျူးကျော်မှုတွေဖြစ်နေတယ်လို့ဒေသခံတွေကပြောပါတယ်။ဒီကိစ္စကိုတရုတ်ဘက်ကအကြောင်းကြားထားပေမဲ့တစုံတရာတုံ့ပြန်တာမရှိသေးကြောင်းပန်းဆိုင်မြို့နယ်အုပ်ချုပ်ရေးဌာနကတာဝန်ရှိသူတူကဗီဒီယိုကိုပြောပါတယ
်။ခဏခဏလေးကမြေရဲ့တို့ဘက်ရဲ့ရှေ့ကိုကျော်ပြီးတော့မှတယ်။နောက်ကကောင်းပေးမှာမြေဖို့ပြီးတော့လမ်းပေါက်တာပေါ့နော်။အဲဒီလိုဟာမျိုးရှိလို့ကျွန်တော်တို့နိုင်ငံမှာမနေမတူမျိုးတွေဖြစ်နေတဲ့အခါမှာလည်းဒီကတော့ပုံပြီးတော့တို့တဲ့လို့ပို့ခွင်လားပေါ့နော်ပူရမှုတွေဖြစ်နေတာပေါ့ဟိုကျွန်တော်ကဒီပေါ်ပြီးမှနိုင်ငံငယ်လေးဖြစ်တဲ့အခါကျတော့ဟိုဒါလည်းပြန်ပြီးတော့မှသူတို့ကိုကောက်ကြပြီးတော့ရက်ဆိုင်တာလည်းဒါမျိုးတွေကျွန်တော်မလုပ်ဘူး
မူဆဲခရိုင်ထဲမှာလူမျိုးစုလက်နက်ကိုင်အဖွဲ့တချို့နဲ့စစ်ကောင်စီတပ်တွေဒီရက်ပိုင်းထဲမှာနှစ်ဖက်ပစ်ခတ်တိုက်ခိုက်မှုတွေရှိပါတယ်ပန်ဆိုင်မြို့ရဲစခန်းလဲပြီးခဲ့တဲ့ရက်ပိုင်းကတိုက်ခိုက်ခံရပြီးဒီလ26ရက်နေ့ကလည်းမူဆယ်မြို့မော်တောင်ကျေးရွာနာမှာပစ်ခတ်မှုတွေရှိခဲ့ပါတယ်။မနေ့အောက်တိုဘာ29ရက်နေ့မှာတော့မူဆယ်မြို့မန်းယူ105မိုင်မှာရှိတဲ့ဂိမ်းဆိုင်တစ်ခုမှာပစ်ခတ်မှုဖြစ်ခဲ့ပါတယ်။ဒေသအခြေစိုက်သတင်းဌာနတွေကတော့ဒီပစ်ခတ်မှုကြောင့်ပြည်သူစစ်တအူးနဲ့ဒေသခံတအူးသေဆုံးခဲ့တယ်လို့ရေးသားထားပါတယ်။ပန်ဆိုင်နဲ့မုံကိုအနီနာကခတ်ဆိတ်ဆိတ်ဖြစ်လာတဲ့တိုက်ပွဲတွေကြောင့်တိန်ရှောင်လာတဲ့ဒေသခံတွေကလည်းတရုတ်မြန်မာနယ်စပ်မှာ2000ဝန်းကျင်လောက်ရှိနေပါတယ်။ဒီလိုမတည်ငြိမ်မှုတွေရှိလာတဲ့နောက်ပိုင်းမှာတရုတ်ဘက်ကလည်းခြံစည်းရိုးတွေကိုတိုးတိုးပြီးကားနေတယ်လို့ဒေသခံတွေကပြောပါတယ်
။2016ဒီပွဲမှာသူတို့ကြုံခဲ့ရတဲ့ဒီလည်းကဒီလိုခတ်တဲ့ခုံတွေကိုအစီအုံနဲ့ဝင်သွားတဲ့ကြရတာသူတို့ကလူချင်းမျိုးကိုသူတို့မလိုလားဘူးနော်။မလိုလားတဲ့အတွက်မင်းကကြေကနာနဲ့ပတ်သက်လို့တခါကဒါအရကျွန်တော်တို့ဒီလူပြည်ပိုင်ပေါ့ဟာလာစီအားကြီးကြည့်ပြီးတော့မှဒီလုံငန်းကြီးတောက်ဆက်ပြီးဆောင်ရွက်ခဲ့တာဒီကနေ့ကြည့်ရတော့နေရာမှားပါပဲမှာ
တရုတ်ဘက်ကခြံစည်းရိုးကာယန္တာကိုနေဇက်ကုံတွေဂိတ်တွေနဲ့နီးစပ်တဲ့နမ်ခန်မူဆယ်ပန်ဆိုင်မုံကိုအနီးတစ်ဝိုက်မှာဦးစားပေးဆောင်ရွက်နေတယ်လို့လည်းပြောပါတယ်နေဇက်ခြံစည်းရိုးရဲ့တချို့နေရာတွေမှာဆိုရင်တန်စီဂျိုနာကိုမြန်မာနိုင်ငံသားတွေမကတ်ကြဘူးတရုတ်မြန်မာနှစ်ပါတာနဲ့အတန်ချက်ဆက်နဲ့တရုတ်ဘက်ကနေသတိပေးနေပါတယ်မြန်မာနိုင်ငံဘက်အချမ်းမှာတိုက်ပွဲတွေကိုသတိထားပြီးရှောင်ရှားကြဖို့တိုက်ပွဲတွေကိုတက်ပြီးဗီဒီယိုမှတ်တမ်းတင်တာတွေမလုပ်ကြဘူးလေတရုတ်ဝန်တိန်မျိုးကအာဏာပိုင်တွေကသူ့နိုင်ငံသားတွေကိုဒီရက်ပိုင်းမှာသတိပေးထားပါတယ်ခင်ဗျာ
ကိုခင်မောင်စိုးမင်းပါရှင်ဆက်လက်ပြီးတော့ပြည်တွင်းနိုင်ငံရေးအခြေအနေကြောင့်မြန်မာနိုင်ငံသားတွေထောင်ထဲချီပြီးတော့ဒီထိုင်းနယ်စပ်ကိုဖြတ်ကျော်နေတဲ့အခြေအနေကိုလည်းပြောပြမှာပါထိုင်းနိုင်ငံအတွင်းမြန်မာနိုင်ငံသားတွေအလုံးကြီးဝင်ရောက်လာတာဟာမြန်မာနိုင်ငံအတွင်းစိုးရွားတဲ့နိုင်ငံရေးအခြေအနေတွေကြောင့်လို့ထိုင်းနိုင်ငံလုံခြုံရေးကောင်စီကပြောဆိုနေချိန်မှာပဲကန်ထရာဘူရီပြည်နယ်ဆိုင်ရုတ်နယ်စပ်ဝင်လန်းကနေအောက်တိုဘာလ26ရက်နေ့တနေ့တည်းအထောက်အထားမဲ့မြန်မာနိုင်ငံသား400ကျော်ဝင်ရောက်လာကြောင်းနယ်စပ်လုံခြုံရေးရဲတပ်ဖွဲ့ကသတင်းထုတ်ပြန်ထားပါတယ်ဒီအကြောင်းကိုတော့ VOA သတင်းတောက်မအေးမာကသတင်းပေးပို့ထားပါတယ်ရှင်
အခုရပိုင်းအတွင်းထောင်ထဲချီရှိတဲ့မြန်မာနိုင်ငံသားတွေထိုင်းနယ်မြေတွေထဲဝင်ရောက်လာမှုနဲ့ပတ်သက်ပြီးထိုင်းဝန်ကြီးချုပ်မစ္စတာပရာယုတ်ချန်အိုချာကနိုင်ငံခြားကနယ်စပ်လမ်းတွေကိုလုံခြုံရေးပုံမတင်ချက်ဖို့လုံခြုံရေးကောင်စီကိုညွှန်ကြားခဲ့ပါတယ်။အခုလိုမျိုးအလုံးအရေးနဲ့ဝင်ရောက်လာနေမှုဟာမြန်မာနိုင်ငံအတွင်းမှာနိုင်ငံရေးအခြေအနေစိုးရွားလာနေမှုတွေနဲ့နယ်စပ်ကြီးရွာတိုင်းရင်းသားနယ်မြေတွေမှာစစ်ပွဲတွေဇက်တိုက်ဖြစ်လာနေတဲ့အကျိုးဆက်တွေကြောင့်ဖြစ်ကြောင်းထိုင်းလုံခြုံရေးကောင်စီကအောက်တိုဘာလ26ရက်နေ့မှာပြောဆိုခဲ့ပါတယ်။ထိုင်းနိုင်ငံအတွင်းမှာတရက်တည်းနဲ့မြန်မာနိုင်ငံသား400ကျော်ဝင်ရောက်လာတဲ့အကြောင်း AAC မှာမိတ်ဖွဲ့ကအလုံသမားရေးတက်ကြွလှုပ်ရှားသူကိုရဲမင်းကလည်းအခုလိုပြောပြပါတယ်။
ကျွန်တော်မနေ့အတရက်သေးပဲခိုင်းမြန်မာနယ်စပ်ကန်ချနာမူကြီးခရိုင်ပေါ့နော်ကျွန်တော်စိုင်းယုတ်နယ်စပ်ဝင်လန်းတပေါက်ထဲကနေဦးပဲကျွန်တော်တို့မြန်မာနိုင်ငံသား400ကျော်ဟိုဝင်ရောက်လာတယ်လို့ဒီနယ်စပ်လုံခြုံရေးရဲတပ်ဖွဲ့ကကျွန်တော်တို့ထုတ်ပြန်ထားတယ်ပေါ့နော်25ရက်နေ့ရလဲကျွန်တော်တို့မြန်မာနိုင်ငံသား260ကျို့ကျွန်တော်တို့တမ်းမိရပေါ့နော်260ကျို့တမ်းမိတယ်နယ်စပ်တပ်ဖွဲ့ရဲ့ဒီထုတ်ပြန်ချက်တဲ့နေ့ရလဲကျွန်တော်တို့ဒီနှစ်လအတွင်းမှာလဲတရားမဝင်လန်းကြောင်းနေဝင်လာတဲ့မြန်မာနိုင်ငံသားခိုင်းမြန်မာနယ်စပ်မှာဖမ်းဆီးမိတာဆိုရင်ကျွန်တော်တို့8000ကျော်လောက်ကျို့ရှိသွားပြီဆိုတော့ဒီထိုင်းနိုင်ငံဘက်ကလည်းဒီထိုင်းနိုင်ငံရဲ့လုံခြုံရေးကောင်စီကလည်းပေါ့နော်ဒါထိုင်းနိုင်ငံတွင်မြန်မာနိုင်ငံသားတွေဒီလောက်ထိလုံခြုံရေးနဲ့ဝင်ရောက်လာမှုတွေအဆန်ချိန်တွေဝင်ရောက်နေတာတွေကကျွန်တော်တို့ဒါမြန်မာနိုင်ငံတွင်တိုးရတဲ့နိုင်ငံရေးအခြေအနေကြောင့်ဆိုပြီးတော့ဒီထိုင်းလုံခြုံရေးကောင်စီကတာဝန်ရှိတဲ့လူတွေကလည်းပြောနေကြပြီပေါ့
အောက်တိုဘာလ28ရက်နေ့မနေ့ပိုင်းမှာပဲထိုင်းမြန်မာနယ်စပ်ရနောင်းမြို့ကနေချုံဖော်ပင်နယ်တဲကိုမောင်းနှင်လာတဲ့လူနာတင်ရင်ကားနဲ့သူတည်ဆောင်လာတဲ့မြန်မာနိုင်ငံသား10ဦးကိုလည်းထိုင်းလုံခြုံရေးစစ်ဆေးရေးဂိတ်ကဖမ်းဆီးလိုက်ပါတယ်။အောက်တိုဘာလ28ရက်နေ့တနေ့ထဲမှာပဲထိုင်းမြန်မာနယ်စပ်ချင်းမိုင်ပင်နယ်ဖမ်းမြို့နယ်တွင်ဝင်ရောက်လာတဲ့မြန်မာနိုင်ငံသား52ဦးကိုလည်းနေကြားဆောင်တပ်ကဖမ်းဆီးခဲ့ပါတယ်။အခုလိုမျိုးနေ့စဉ်ထိုင်းနိုင်ငံတဲကိုမြန်မာတွေအလုံးရင်းနဲ့ဝင်ရောက်လာနေတာဟာမြန်မာနိုင်ငံတွင်မှာဆက်နာတင်လိုက်ပြီးတဲ့နောက်ပြည်တွင်းမှာလဲပတ်နေတဲ့စစ်ရုံအလုပ်ရုံတွေရပ်နားတာတွေမြန်မာပြည်ကနေထွက်ခွာသွားကြတာတွေကြောင့်မြန်မာနိုင်ငံသားတွေဟာအလုပ်ကအခက်အခဲတွေဖြစ်ရတယ်ဆိုပြီးကိုရဲမင်းကသုံးသပ်ပါတယ်
။ဒီဆက်နာတင်ပြီးနောက်ပိုင်းနိုင်ငံကပို့ပြီးတော့စစ်တဲစင်းရလာတယ်။လုပ်ကိုင်ခွင့်လန်းတွေလည်းကြောက်ဆုံးကုန်တယ်။အဲပြီးတော့ကျွန်တော်ရှိပြီးသားကုမ္ပဏီတွေရှိပြီးသားစစ်ရုံတွေကလည်းကျွန်တော်တို့ကျန်ရပြီးတော့လုပ်ငန်းတွေပြီးတော့ဖတ်ခုမသွားတာညားလာတယ်ပေါ့
ထိုင်းနိုင်ငံထဲမှာလည်းကိုဗစ်ကပ်ဘေးကြောင့်ဆက်ရုပ်အလုပ်ရုံတွေရပ်နားထားပြီးအလုပ်ကံအခွင့်အလမ်းတွေရဖို့ကလည်းခက်ခဲနေတာပါဒီအချိန်မှာမြန်မာနိုင်ငံသားတွေဟာနေ့စဉ်ဝင်ရောက်လာနေပေမဲ့အလုပ်ကံရဖို့ကခက်ခဲနေပြီးလူကုန်ကူးသမားတွေရဲ့တားကောင်တွေဖြစ်ရတယ်လို့လည်းကိုရဲမင်းကဆိုပါတယ်ထိုင်းနိုင်ငံထဲမှာမြန်မာနိုင်ငံသားတရားဝင်ရောတရားမဝင်ပါသုံးသပ်ချက်မနည်းရှိနေပြီးမြန်မာနိုင်ငံရဲ့နိုင်ငံရေးစီးပွားရေးလူမှုရေးဒုက္ခတွေနိုင်ငံရေးမတည်ငြိမ်မှုပဋိပက္ခတွေကြောင့်လည်းအင်းနီနာချင်းထိုင်းနိုင်ငံတဲကိုအထောက်ထားမဲ့မြန်မာတွေနေ့စဉ်ဝင်ရောက်လာနေစေဖြစ်ပါတယ်ရှင်
VOA မြန်မာပိုင်းသတင်းတောက်မအေးမှာပါရှင်။မကြာခင်မိနစ်ပိုင်းအတွင်းမှာအပတ်စဉ်ကဏ္ဍတွေကိုဆက်လက်တင်ဆက်မှာပါ။ VOA မြန်မာပိုင်းကထုတ်လင်းချက်တွေကိုကြည့်ရှုအားပေးကြတဲ့အတွက်လည်းကျေးဇူးတင်ပါတယ
်။ VOA American တန်ရုပ်သံနဲ့ Radio ထုတ်လင်းမှုတွေကိုနေ့စဉ် American ပြည်အောင်စု Washington မြို့တော်ကနေတိုက်ရိုက်ထုတ်လင်းတင်ဆက်ပေးနေပါတယ်။ကျို့ရုဖိုင်းယူမှုနဲ့လိုင်းတိုမီတာတို့အပြင်ကျမတို့ VOA မြန်မာပိုင်းအင်တာနက်စာမျက်နှာဖြစ်တဲ့ bamis.voanews.com မှာလည်းကြည့်ရှုနိုင်နိုင်ပါတယ်။ဒီကျမတို့ရဲ့အင်တာနက်စာမျက်နှာကိုဝင်ကြည့်လို့မရရင်တခြားနောက်နီးလန်းတစ်ခုအနေနဲ့ siphon link ဖြစ်တဲ့ 8473748.info ဆိုတဲ့ web site ဆောင်ကိုရိုက်ထည့်လိုက်တာနဲ့ကျမတို့ VOA မြန်မာပိုင်းပင်မစာမျက်နှာကိုရောက်ရှိနိုင်ပါတယ်။info ဖြစ်ပါတယ်။ဒါပြင်လူမှုကွန်ရက်စာမျက်နှာတွေဖြစ်တဲ့ YouTube နဲ့ Twitter စာမျက်နှာတွေကနေလည်းနားဆင်ကြည့်ရှုသတင်းတွေကိုဖတ်ရှုလို့ရပါတယ်။ VOA မြန်မာဝိုင်း YouTube လိပ်စာက youtube.com/voabamischannel ဖြစ်ပါတယ်။စလုံးပေါင်းက VOA BURMESE CHANNEL ဖြစ်ပါတယ်။ YouTube ဆာမျက်နှာကိုရောက်ပြီဆိုရင် VOA Burmese လို့ရိုက်ထည့်လိုက်ရင်လည်းကျမတို့ဆာမျက်နှာကိုရောက်နိုင်ပါတယ် Twitter မှာဆိုရင်တော့ twitter.com/voabermis ဖြစ်ပါတယ် စလုံးပေါင်းက twitter.com/voabermis ဖြစ်ပါတယ် အသံနဲ့ထုတ်လွှင့်ချက်တွေကို SoundCloud ကနားထောင်ချင်တဲ့ရှင်တော့ soundcloud.com/voabermis ဖြစ်ပါတယ် VOA American သံ ရုပ်သံနဲ့ Radio ထုတ်လွှင့်ချက်တွေကို မြန်မာပြည်သူတွေစီအရောက်ပို့ပေးနိုင်ဖို့အစီအမဲကြိုးပမ်းနေပါတယ်ရှင်
ဒါပြင်းနေနေခင် VOE မြန်မာပိုင်းအစီအစဉ်ကိုဆက်လက်တင်ဆက်နေပါတယ်ရှင် VOE မြန်မာပိုင်းကထုတ်လွှင့်နေတဲ့အစီအစဉ်တွေနဲ့ပတ်သက်လို့ဝေဖန်အကြံပေးကြဖို့လည်းဖိတ်ခေါ်ပါတယ် မြန်မာစံတော်ချိန်နက် 6:00ခွဲပါပြီရှင် အခုဆက်လက်တင်ဆက်မဲ့ဒုတိယပိုင်းအစီအစဉ်မှာကြားရမယ့်အပတ်စဉ်ကဏ္ဍတစ်ခုမှာတော့ဒီကနေ့နှစ်ပတ်သုံးပတ်လောက်အတွင်းမှာဒီဌာနလူနာတွေပို့ပြီးများလာတယ်ဆိုတာမှန်တယ်ပေါ့နော်
ဒါကတော့မြမနိုင်ငံမှာအောက်တိုဘာလတည်းဖြားနာတဲ့လူနာအရေးအတွက်ရုတ်တရက်မြင့်တက်လာတဲ့အခြေအနေနဲ့ပတ်သက်လို့ဒေါက်တာတန့်စော်ရဲ့လူဒုနယ်ကျန်းမာရေးအစီအစဉ်မှာအပြည့်စုံနားဆင်ရဖို့ရှိပါတယ်တခါအားကစားကဏ္ဍကိုလည်းတင်ဆက်မှာပါအခုတော့ဦးကျော်စံသားရဲ့မြမအရေးသုံးသက်ချက်အစီအစဉ်ကိုအရင်ဆုံးကြည့်ရှုကြရအောင်ပါရှင်
ဖက်ဒရယ်ဒီမိုကရေစီစနစ်ဖွဲ့စည်းရေးရည်မှန်းချက်နဲ့စတင်ထူထောင်ရပ်တည်လှုပ်ရှားလာခဲ့တဲ့ SNLD ကရှန်တိုင်းနာမြဒီမိုကရေစီအဖွဲ့ချုပ်ဟာအခုအခါပါတီတပ်တန်း 33 နှစ်ပြည့်မြောက်ခဲ့ပြီဖြစ်ပေမဲ့ညှော်မှန်းချက်ပန်းနိုင်နဲ့ဝေးတထက်ဝေးနေသေးတယ်လို့ပါတီဥက္ကဋ္ဌဆိုင်းညွန့်လွင်က VOE ကိုပြောပါတယ်ဘလို့အခက်ခဲတွေကြောင့်လဲဘလို့ကြော်လွားနိုင်မလဲဆိုတာဦးဆိုင်းညွန့်လွင်နဲ့ဦးကျော်စံသားတို့ဆွေးနွေးသုံးသပ်ထားပါတယ်ရှင်
ပြည်နယ်ခင်ဗျာအရှမ်းတိုင်းအင်တာများဒီမိုကရေစီအဖွဲ့ချုပ်ဟာနှစ်ပေါင်း33နှစ်ပြည့်မြောက်ခဲ့ပြီဖြစ်ပါတယ်ဘုန်းကြီးပါတယ်ခင်ဗျာကွန်ဂရက်ချူလေးရှင်းပါโอเคကျေးဇူးပါဦးကျော်စံသားရေဆက်မယ်ဒီတောင်ရဲရွေချက်ဟာစစ်မှန်တဲ့ဒီမိုကရေစီဖက်ဒရယ်ပြည်ထောင်စုထူထောင်ရေးလို့ကျွန်တော်နားလည်ပါတယ်ဒီရွေချက်နဲ့နှစ်ပေါင်း33နှစ်ကြိုးပမ်းလာခဲ့တာဒီပန်းရဲ့ပေါင်း
ဒီလိုစစ်မှန်တဲ့ဒီမိုကရေစီဖက်ဒရယ်ပြည်ထောင်စုပေါ်ထွန်းရေးနဲ့ပတ်သက်ပြီးတော့ဒီမှန်ကြဝေးနေရတာဟာဘာကြောင့်လဲတိုင်းသာပြည်သူလူချင်းချင်းစိတ်ဝမ်းကွဲသလားကျွန်တော်တွေ့ကြုံရတာကျွန်တော်ကြောင်းတွေမှာရက်ွက်ဒီမှာအတူတူနေခဲ့ကြရပါမှာ
ပြောင်းရတယ်ဆိုရင်ကွဲပြီးမင်းကရှင်းပဲမင်းကခိုင်ပဲမင်းကဗမာပဲဆိုတော့ဘယ်တော့မှခွဲကြပြောဆိုတာမတွေ့ရပါဘူးဆိုတော့ပြည်သူလူထုအကြမ်းမှာစိတ်ဝမ်းကွဲမှုမဟုတ်ဖဲနဲ့အထက်အောက်ပေါ်လေအာဏာပိုင်ရဲ့အကြမ်းမှာများကွဲနေတာများလားအဲ့လိုများခွဲကြလို့ရသလားအခုစိတ်ဝမ်းကွဲနေတဲ့ဘဝကဘယ်လိုလဲဆိုတာနည်းနည်းပြောပြပါလားဖဲဒရယ်ကပြောလိုက်တာနဲ့တိုင်းပြည်ခွဲထွက်မယ်လို့ပြော ကျေးဇူးချင်းဒီကေပေါ်ပြီးနောက်ပိုင်းမှာတော့ဒီကုစားနောက်ပိုင်းနှောင်းပေါင်းပြင်လောက်ပါဒီစားပြီးအားလုံးကဖေဗရူလီလောက်ဆိုဖြစ်ပေါ်ရေးနဲ့ပတ်သက်လို့အားလုံးကတော်တော်များများပါပဲအစိုးရလုပ်တဲ့လူတွေကလည်းပဲဖေဗရူလီလောက်လုပ်ကြမယ်လို့ပြောတယ်အတိုက်ခံရလဲဖေဗရူလီလောက်ဒီကေပေါ်ပါလေတခါမကွင်းမကြတဲ့ဒီကတကူကလည်းဒီမိုကရေစီနိုင်ငံရေးနဲ့ထူထောင်မယ်ဆိုတာပါလေ
အလုံးအတန်းနဲ့ပြောပါတယ်။ဒီအတန်းကိုနားထောင်မယ်ဆိုတော့ဆရာပြောလို့ပဲကြားရတော့မရှိတော့ဘူး။သူတို့လည်းပဲအားမကူဖြစ်မလာဘူး။ခုနကကျွန်တော်ပြောပြလို့ပဲ။တတိယဝီဝီပါတယ်။အဲ့ဒါဘာကြောင့်လို့သုံးသပ်ရပါလဲခင်ဗျာ။လူတွေကစဉ်းစားချက်လို့ကျွန်တော်ထင်ပါတယ်။ဒီပြည်တော်စုပေါ်မှာအာယုန်ထားလာပြီးတော့ဒီမိုကရေစီ ပေါ်မှာအာရုံထားတာဒီတဲ့စာလို့ရှိရင်ကိုအဖွဲ့အစည်းကိုအင်စတီတူရှင်းကိုအုပ်စုဘာသာရှိတယ်လို့ရောက်နေတယ်လို့ပြောပြတယ်။ပြည်တော်စုကိစ္စကိုအရင်ဆုံးရှေ့ကမှနံပါတ်1ထားပြီးစဉ်းစားမယ်။ဒီမိုကရေစီကိစ္စကိုစပြီးတော့အဓိကထားပြီးတော့စဉ်းစားမယ်ဆိုရင်အဲ့လိုတော့ဖြစ်မယ်လို့မထင်ဘူး။ဒါပေမဲ့ခုကတော့အုပ်စုကိစ္စကြီး အဖွဲ့အစည်းအစီအချင်းကိစ္စတွေတောင်ဟုတ်ကူကြီးနော်သူတို့ယုံကြည်ကိုယ်ကလည်းအားထားတဲ့အားကိုယ်တဲ့ပုဂ္ဂိုလ်ကြီးတွေအဲ့ဒါတွေကြောင့်အဲ့ဒါတွေကိုယ်တွေလို့ခင်ပါတယ်အခုနောက်ပိုင်းဖေဖော်ဝါရီမှာအနာသိန်းခံရပြည်နောက်ဒီမိုကရေစီလိုလားတဲ့ပြည်သူတွေနောက်ပြီးတော့
အန်ယူဂျီတို့ထားတိုင်းသားတွေဘက်ကလည်းပဲစိတ်ဝမ်းကွဲပြားမှုတွေကိုအတတ်မှန်ဆုံးချောချမယ်ဘာသာရေးစီလူပွေးကွဲပြားမှုတွေကိုလည်းသူတို့ယူဆိုင်တော်ဘူးတပေါင်းစီရဲ့သဘောထားကြမယ်နောက်ပြီးတော့ဒီအနာဘိုင်းတွေဘက်ကလည်းပဲဖက်ဒရယ်ပြည်ထောင်စုဖို့ဆောင်ရေးဆိုတာကိုတွင်းတွင်းကြဲကြဲပြောလာတာကိုကြားနေရပါတယ်ဆိုတော့ဘလောက်လက်တွေ့ဖြစ်လာနိုင်မလဲကျွန်တော်စဉ်းစားမိပါတယ်နှစ်ဖက်
တခုတော့မှုတော့ပုံပြီးတော့မှအခက်ပြင်းဖြစ်နေတယ်။နောက်ပြီးဒေတာအသီးသီးမှလည်းပဲနိုင်ငံရေးပြည်ပက္ခမဟုတ်တော့ပဲနဲ့တိုက်ရိုက်ခိုက်ရေးစစ်ရေးပြည်ပက္ခတွေဖြစ်လာတဲ့ခါကျတော့ပုံပြီးတော့ဘလောင်းကြီးရဲ့လို့တော့အဲ့ဒီမှတ်ချက်ကိုပေးခြင်းဖြစ်ပါတယ်။
တိုက်ရိုက်ခိုက်ရေးဆိုလို့ကျွန်တော်စဉ်းစားတယ်တကယ်တော့ဒီဒီမိုကရေစီစနစ်နဲ့ငင်းညာစွာဖက်ဒရယ်ပြည်ထောင်စုထူထောင်နိုင်ရင်တော့အကောင်းဆုံးပေါ့ခင်ဗျာဒီလိုဖြစ်ဖို့အတွက်ဟို SNLD မပေါ်ပေါက်ခင်လွန်ခဲ့တဲ့32နှစ်မကဘူးလွတ်လပ်ရေးရပြည့်နောက်ပိုင်းမှလည်းရှုပ်ပန်းခဲ့ကြတာရှိပေမဲ့ဒီလိုကျူပတ်မှုမအောင်မြင်လို့တနက်ကင်တော်လှန်ရေးတွေပေါ်ပေါက်လာရသလားဆိုတာအခုခါမှာတဖြည်းဖြည်းလူတွေတောင်သဘောပေါက်လာနိုင်မယ်လို့ထင်ပါတယ်ဆိုတော့အခုတနက်ကင်တော်လှန်ရေးကိုရပ်ပြီးတော့ဒီလိုငင်းညာစွာနဲ့ဖြည့်ဆင်းနိုင်မဲ့အခြေအနေရောဖြစ်နိုင်ပါမလား
ဟုတ်ပါလားအရင်ဆုံးကတော့လွတ်လပ်ရေးရဖို့ပေါ့သူကနောက်ပိုင်းမှာတော့ဒါဖက်ဒရယ်ပြည်ထောင်စုထူထောင်ဖို့ဆိုတဲ့အလောက်တိုင်းသွားကြတာပေါ့ဒီမိုကရေစီရရှိရေးနဲ့ပတ်သက်လို့လက်နက်ကင်တော်လာတာတွေလက်နက်ကင်တိုက်ဆိုင်တာတွေမရှိခဲ့ပါဘူးအခုကျတော့အဲ့ဒီအပိုင်းတွေပေါ်လာတာတွေ့ရတယ်လို့မှတ်ချက်ပြုရှင်တယ်ဖက်ဒရယ်ပြည်ထောင်စုထူထောင်ရေးထက်စာလို့ရှိရင်ဘလို့ဆိုရင်ဒီတိုက်တာခိုက်တာကအာဏာရှင်ရအောင်ရှင်တိုက်ဖြည့်ရေးစဖြည့်ပေါ့နော်ဟိုဒီမိုကရေစီပေါ်ဖို့ဆောင်ရေးပြတ်ပို့ပြီးတော့နိုင်ငံရေးအရာပေါ်ဆောင်တာမဟုတ်တော့ဘဲနဲ့ခုခံတိုက်ဖြည့်တယ်လို့တော့သူပြောကြတာပေါ့ဗျာအဲဝန်ထဲဆရာကောင်းတာပေါ့ဆရာလည်းအဲ့ဒါဖြစ်လာတာ
ဆိုတော့စစ်တောင်စီဘက်ကတော့အခုတိုင်းသားတွေကိုပူပြီးတော့စီးအောင်လာတယ်လို့ပြောရင်ရမယ်လို့ထင်ပါတယ်တိုင်းသားတွေကိုဖက်ဒရယ်စနစ်ဖြစ်အောင်ပေးပါမယ်လို့ဟုတ်ရွေးကောက်ပွဲမှာအထူးကြကုစားပြုတဲ့စနစ်ကိုကျင်းသုံးမယ်လို့အမျိုးမျိုးပြောနေပါတယ်။ဆိုတော့လက်တွေ့ပေါ်ဖြစ်နိုင်ပါသလား။ဟို
စီးရုံးတယ်ဆိုတာတော့ဘူးကြီးကြရပါပဲ။လုံးရုံးလုံးဖြစ်တယ်လို့ကျွန်တော်မြင်ပါတယ်။ဒါဆိုလည်းဒီပြာနဲ့ပတ်သက်လို့ပြောရမယ်ဆိုတော့ဒီအာမဆိုရောနှောပြီးတော့လွတ်ဖို့ပဲရတယ်။အားလုံးပြာစနစ်ကိုကျင်းသုံးဖို့ဆိုတာအများခက်ခဲရှိတယ်။ဒါလွတ်ရှင်တယ်ဆိုတော့ရပဲ။အဲ့ဒါပါလဲဆိုတော့မဆောက်ရှိချေတာဥပဒေကိုပြင်မရပါဘူး။ဒီအစနစ်မှာအလုံးပါဝင်ခွင့်ရလာမယ်ခေကောင်းပါလေသူတို့လည်းပဲသူကနိုင်ငံရေးပါတီမရှိတဲ့လူမျိုးတွေနိုင်ငံရေးပါတီမရှိတဲ့အုပ်စုတွေအတော့ PR လုပ်လည်းပဲသူတို့အတွက်ဘာမှကိုယ်စားလှယ်ရမှာမဟုတ်ပါဘူးသူ PR စနစ်ရဲ့အဓိကအခက်ခဲကတော့2008ခြေကဥပဒေကနေပြဋ္ဌာန်းထားတဲ့25ရာခိုင်နှုန်းပေါ့နော်ရွေးကောက်မခံရတဲ့နဲ့လွတ်တော်တဲကိုရောက်နေတဲ့25ရာခိုင်နှုန်းရှိနေတဲ့ပြဿနာပါไอ้กิจการนี่ถือว่าเปียสนิทหาญาติอะรู้ว่าเจอรู้ไม่ได้ป่ะโ
อเคแ
ล้วตะคู่ก็ฉนอว่าเปียสนิทแท้ฝ่ารู้สิอะคือเล็กสิตอกหลองนี่ได้ปริตกะติกูเบลูนี้ไม่ผิดชินได้มั้ยใช่ป่ะปู่นี้ฉนอสึกเหมือนซาเลยถ้าฉนอเตียได้นี่แหละฉนอยอมสู้อะอย่างนั้นสู้ว่าดีโลดาปริตกะติผิดนี่มั้ยสู้တရားမြတ်တဲ့ရွေးကောက်ပွဲကဘယ်လိုမျိုးနေမှာမဖြစ်နိုင်ပါဘူးရွေးကောက်ပွဲဖြစ်ချင်ဖြစ်နေအတင်းကြလုပ်တဲ့ရွေးကောက်ပွဲတွေဖြစ်နေဒါပေမဲ့လူတွေတည်ကြမယ်နားကြမယ်ရွေးတဲ့တွေဖြစ်ကြမယ်အဲ့ဒီအချိန်မှရလာတဲ့ရွေးကောက်ပွဲဆိုတော့နိုင်ငံတကာလည်းအသိမှတ်ပြုမှာမဟုတ်ပါဘူးဆိုတော့အခုဖြစ်နေတဲ့ပြည်ပခတ်တွေတရားမတရားနာကြည့်မှုတွေဟာလာမည့်တနေ့တွင်မှကြီးပြောင်းမှုဆိုတာတော်တော်လေးကိုကြိုးစားယူမှာဖြစ်နိုင်တယ်လို့ကျွန်တော်တို့အဲ့လိုယူဆမိပါတော့အဲ့ဒါကျွန်တော်တို့ကစိတ်မချမ်းသာစရာဖြစ်တယ်။နောက်ပြီးတော့ကိုယ်ပဲယောဂါကလည်းမပြီးသေးဘူးလေ။အခုဖြစ်နေတဲ့ကိစ္စအားလုံးက ောက်ဆက်သွဲအကျိုးဖြစ်တဲ့ပညာရေးတွေ၊ကျန်းမာရေးတွေ၊စီးပွားရေးတွေစပြုလာပြီ။တချို့ကြီးနဲ့စိုးရိမ်တဲ့အနေအထားကြီးရောက်လာတာပေါ့နော်။ဒီဟာတွေကိုကျွန်တော်အနေနဲ့စိုးရိမ်တယ်။တချို့ကလည်းအလိုစိုးရိမ်တာပဲ။တရေပေါ်နေတယ်သူစပြုပါရဲ့။ဒီဖိုင်ရင်တူတဲ့အခါကျတော့အစ်စ်တင်ဝင်ပါလိုက်ရှိပါပဲ
။
ဟုတ်ကဲ့။ဒါတော့ဟိုတက်မတူကြတော့လက်ခါမှာကသူပြန်ပြောင်းရပါလား
။လောလောဆယ်တိုင်းနေခိုင်နေရတဲ့ကိစ္စဟာသိပြီးတော့အရေးကြီးတယ်လို့ဆိုပါတယ်မှန်ပါတယ်ကျွန်တော်လည်းလုံးဝသဘောတူပါတယ်အဲ့ဒီကိစ္စပြင်းရင်းနိုင်ရင်မဲ့အလားအလာကောမြင်ပါသလားဒီကိစ္စကထွက်ပေါက်ရရှိရေးလမ်းစများရှိပါသလား
အယူအဆဆုံးပြောရတော့မရှိပါဘူးဘာလို့ကျွန်တော်တို့ကျွန်တော်တို့နိုင်ငံရေးပါတီဖြစ်တဲ့အတွက်လက်လမ်းမမြင်နိုင်ပါဘူးအခုကနှစ်ဖက်စလုံးကနိုင်မဖြစ်နေဆိုတဲ့အနေအထားမျိုးရောက်နေတယ်နှစ်ဖက်စလုံးကနိုင်မဖြစ်နေဆိုတဲ့ကိစ္စရှိလာတဲ့အခါကျတော့ပို့ပြီးတော့ပြင်းထန်လာတယ်။ကျွန်တော်ရှမ်းချင်းချင်းတက်ပြီးတိုက်နေတယ်ဒါရှိပါလား။ဒီ SSPP နဲ့တော့ဒီ RCS နဲ့တိုက်နေရရှိပါလား။ဒါယူသားပွင့်လင်းကြောကျွန်တော်ကအပတ်စလုံးမှုပြီးတော့စိစားဆောင်ရွက်နေပါလား။ကုန်ချင်းချင်းကိစ္စတော့မှကျွန်တော်မစွမ်းနိုင်ပါဘူး။ဒီတနိုင်ငံလုံးဖြစ်နေတဲ့ PDF တွေနော်ဒီ SAC တက်တွေနဲ့ကိစ္စတွေဖြစ်နေတဲ့ကိစ္စတော့ကျွန်တော်ထင်တယ်ကျွန်တော်တို့မလုပ်နိုင်ဘူးထင်တယ်သို့တော်လည်းနီလန်းကတော့ဒီနေ့ထိမတွေ့ဘူးဆိုတော့ကျွန်တော်လက်လျှော့လို့တော့မရပါဘူးကျွန်တော်စဉ်းစားမှာပါပဲသူတို့လက်ပန်းကျတဲ့အချိန်ဆောက်မလားလက်ပန်းကျတဲ့အချိန်ကလည်းဒီလူသူတို့ကလည်းဖုတ်ဖို့ကြည်ပြီးဆိုတဲ့အခါကျဆောက်လို့မဖြစ်ပြားဘူးဆက်ပြီးတော့ပြောမယ်ဆိုတော့ကျွန်တော်တို့လည်းတော်တော်လေးကိုစိတ်ဆင်းရဲပါတယ်ဒီပေါ်မှာလည်းစုပ်ကူပြီးမှုကြီးလာရှိပါတယ်
ဟုတ်ကဲ့နောက်ဆုံး1 minute တင်ပါရဲအဲ့ဒီဟာကတော့အဲ့တော့နိုင်ငံတကာရဲ့ဂျာဝင်စစ်စမ်းမှုလာပါဘူးအာဆီယံကိုတော့တွန်းပြနေကြတာပဲနောက်ပါအ
ဲကျွန်တော်နားလည်တလောက်ကတော့နိုင်ငံတကာကဒီ SSC ဘက်ကတိတ်တော့မကြိုက်လာဘူးလို့ကျွန်တော်ထင်တယ်ဒါပေမဲ့အခုဖတ်နေရတဲ့သတင်းတွေအရဆိုတော့သူတို့လည်းပဲဒီနိုင်ငံတကာကိုလက်လွတ်လို့မရဘူးဆိုတာသဘောပေါက်တဲ့သဘောရှိပါတယ်ဒီအယူအဆဘက်ကတော့ဒါနိုင်ငံတကာဘက်ကသူအားကိုးရတာပေါ့နော်ဒါတော့လည်းခုခုနကျွန်တော်ပြောသလိုတူပြားများကတော့ကျွန်တော်ထင်တယ်ဒီစီးရေးတိုင်ရင်ခိုင်ရေးပြည်သက်ခတ်တွေဖြစ်နေတဲ့ကိစ္စကတော့နိုင်ငံတကာရဲ့အားနည်းမှလည်းရလိမ့်မယ်လို့ကျွန်တော်ထင်တယ်နိုင်ငံတကာပဲအားကိုးရမယ်ဒီတပ်ပြီးရောက်ပါလိမ့်မယ
်ဘုကျော်ဆန္ဒရဲ့မြမရေးတုံးသက်ချက်အစီအစဉ်ပါရှင်SNLD ပါတီဥက္ကဋ္ဌဆိုင်ညွန့်လွင်နဲ့တုံ့သက်ဆွေးနွေးကြတာပါ။ကြာသာပတိနေနဲ့ခင် VOA မြန်မာပိုင်းအစီအစဉ်ကိုမြန်မာစံတော်ချိန်နဲ့6နာရီကနေ9နာရီထိတင်ဆက်နေတာပါရှင်။အခုတော့လူထုနဲ့ကျန်းမာရေးအစီအစဉ်ကိုကြည့်ရှုနားဆင်ဖို့အချိန်ရောက်ပါပြီ။မြန်မာနိုင်ငံမှာအောက်တိုဘာလတဲ့ဖြားနာတဲ့လူနာအရေးအတွက်ရုတ်တရက်မြင့်တက်လာတာကြောင့်ကူးစက်မခံရစေဖို့ကာကွယ်ရေးနည်းလမ်းတွေအကြောင်းဒေါက်တာတန့်စော်ရဲ့လူထုနဲ့ကျန်းမာရေးအစီအစဉ်မှာတင်ဆက်ထားပါရရှင်။
မနက်ကမှအော်ဒီဘာလာလေးမှာဖြားနာလူနာတွေပြန်ပြီးကြားလာတာကြောင့်ကိုဗစ်ရောဂါလိုင်းဖြစ်ပြီလားဆိုပြီးဆိုရင်လူဝင်နေတဲ့တွေရှိပါတယ်။ဖြားနာလူနာတွေရုပ်ရည်မြင့်တက်လာတာဟာဘလို့အကြောင်းလေးကြောင့်ဖြစ်နိုင်ပါလဲလို့မေးကြည့်တဲ့အခါအထွေရောဂါအထူးဆရာဝန်ကြီးဖြစ်သူဒေါက်တာဦးမောင်ကျော်နိုင်ကအခုလိုရှင်းပြပါပါတယ်
။နံပါတ်1အနေနဲ့ဆရာအနေနဲ့ပြောရမယ်ဆိုရင်တော့အခုပြီးခဲ့တဲ့2ပတ်3ပတ်လောက်တွင်မှာဒီဖြားနာလူနာတွေပိုပြီးများလာတယ်ဆိုတာမှန်တယ်ပေါ့နော်။ဆိုတော့ပြီးခဲ့တဲ့ July, August, September မှာ3လတွင်မှာဆရာတော့ကိုဗစ်တတိယလိုင်းအနေနဲ့လူတွေအများကြီးကိုဗစ်ရောဂါတွေဖြစ်ကြတယ်။သေဆုံးမှုတွေလည်းအများကြီးပဲကြုံခဲ့ကြတယ်။ဆိုတော့ August လကစပြီးတော့တဖြည်းဖြည်းချင်းဒီကိုဗစ်ဖြစ်ပွားမှုနဲ့ရောဂါဖြစ်တဲ့တွေ့ရှိမှုတွေတဖြည်းဖြည်းကျလာတယ်။သေဆုံးမှုတွေလည်းကျလာတယ်ပေါ့နော်။ဒီအဲ့တော့ September လကုန်နဲ့ဒီ October လဇန်ကနေစပြီးတော့ဖြားနာတဲ့လူနာလေးတွေဆရာတို့စီမှာလာတာများတယ်။ဒီနေ့ဒီနေ့ကိုဒီ9ရောက်နဲ့10ရောက်လောက်ကဆရာတို့ဖြားနာလူနာကိုဆရာအနေနဲ့ကြည့်ရတယ်ပေါ့နော်။အဲ့ဒီအခါမှာဆရာတို့သူတို့ကိုဟိုလူနာတွေနှင်းရလဲကိုဗစ်ဖြစ်မှကြောက်တယ်။ဆရာတို့ကလည်းပို့ပြီးစိုးရိမ်တယ်ကူးစက်မှုတွေဖြစ်မှဆိုးတယ်ပေါ့နော်။ဒါကြောင့်သူတို့စနစ်တကျစစ်ဆေးလိုက်တဲ့အခါမှာအများစုကဒီနှာခေါင်းတိုးပတ်ယူရဲ RDD test မှာ negative ဖြစ်တယ်။နောက်တစ်ခါဆရာတို့သွေးတွေစစ်ဆေးပြီးကြည့်လိုက်တဲ့အခါမှာလည်းဒီကိုဗစ်ကြောင့်တွေ့ရတဲ့တက်တဲ့ဓာတ်တွေအများများဆဆတက်နေတာမျိုးမတွေ့ရဘူး။နောက်သူတို့ဆက်ပြီးကြည့်လိုက်တဲ့အခါမှာအများစုက9ရက်လောက်တွင်းမှာကြံပြီးကြောက်ကင်းသွားတယ်အဆုတ်ကြီးခိုင်းမှုမရှိဘူးအောက်ဆီဂျင်ကျလာတယ်မတွေ့ရဘူးပေါ့နော်အ ဒါကြောင့်မလို့ဆရာတို့ကဒီလက်တလောပြီးခဲ့တဲ့နှစ်ပတ်သုံးပတ်အတွင်းမှာအဖြစ်များနေတဲ့ဖြားနာလူနာအများစုဒီကိုဗစ်-19ရောဂါကြောင့်မဟုတ်ဘဲနဲ့ဒီယာဒီတုတ်ဂွေ၊ဒါမှမဟုတ် ဒီနှစ်ပတ်သုံးပတ်တည်းမှာဖြားနာလူနာတွေများများလာခြင်းဒီကိုဗစ်ဒီလူနာတွေပြန်များလာတာမျိုးသရုပ်ထလိုင်းနေနဲ့ပြန်ပြီးမြင့်တက်လာတာမျိုးမဟုတ်ဘဲနဲ့ကိုဗစ်ဗိုင်းရပ်စ်ပတ်ဝန်းကျင်မှာနည်းပါးသွားတဲ့အချိန်မှာကြံတဲ့ငဘူးပူရင်းရှိပြီးသားဒါဒီတုတ်ဝေးဗိုင်းရပ်စ်ရေအခြားဘက်တီးရီးယားတွေလေဦးထဲမှာပြန့်နှံ့ပြီးတော့ဒီလူတွေရဲ့ခန္ဓာကိုယ်ထဲဝင်ရောက်ပြီးတော့လက္ခဏာ
များပြောပါလေ
လေလူထဲမှာပြန့်တဲ့နေတော့တခြား virus များ bacteria များခန္ဓာကိုယ်ထဲကိုဝင်ရောက်ပြီးမှလက္ခဏာတွေဖြစ်တာပေါ့เนาะအဲ့တော့တစ်ဖက်ကပြန်ကြည့်မယ်ဆိုရင်ဇာတ်တို့ဒီဌာနလူနာတွေများပြားလာခြင်းဒီကိုကာကွယ်တဲ့နည်းစနစ်မှာလိုအပ်ချက်လေးတွေရှိနေတယ်လို့ဆရာအနေနဲ့တော့သုံးသပ်မိတယ်ပေါ့နော်။ဘာလို့လဲဆိုရင်ဒီဇာတ်တို့ COVID-19 ရောဂါတွေကာဝယ်တဲ့နည်းစနစ်တွေဒီဟိုမှာလူအပြင်ထွက်လို့ရှိရင် mask တယ်လက်မကြာခဏဆေးမယ်တောင်းနဲ့တယောက်၃မိ၆ပေကွာဝေးရနေမယ်ဆိုရင်ရှေ့မှာဇာတ်တို့ပြောခဲ့တဲ့လေလူတွေကပြန့်တဲ့နဲ့ bacteria ပိုးတွေရောတခြား virus ပိုးတွေရောကာဝယ်ပြီးသားဖြစ်နေရမယ်ပေါ့နော်။အဲ့တော့ကာဝယ်တဲ့နည်းစနစ်တွေ၃နေနဲ့ဖြားလာပြီဆိုတဲ့အချိန်မှာကိုယ့်ရဲ့ကာကွယ်ရေးနည်းစနစ်မှာချုပ်ရင်းမှုရှိလို့အဲ့ဒီအနေနဲ့ဖြတ်တန်းပြီးတော့ဒီအခြား virus တွေကခန္ဓာကိုယ်ထဲကိုဝင်ရောက်လာတယ်လို့ယူဆနိုင်တယ်။အဲ့တော့စာအနေနဲ့ပါကျင်တာကဒီအချိန်မှာဖြားလာတဲ့လူတွေပိုပြီးမြင့်တက်လာတယ်။တခြား virus နဲ့ bacteria ကြောင့်ရောဂါပိုးတွေကူးစက်မှုတွေရှိနေတယ်။ဒါတွေကိုကာကွယ်ဖို့ဒီ COVID-19 ကာကွယ်တဲ့နည်းစနစ်တွေကိုပဲပို့ပြီးတော့စနစ်တကျနဲ့တည်တည်ကြာကြာလုံးဆောင်မှုလိုအပ်နေသေးတယ်ဆိုတာပေါ်ပြနေတယ်လို့ပြောခြင်းပဲပေါ့နော်။အဲ့တော့ပြန်ပြီးပြောမယ်ဆိုရင်အခုချိန်မှာကာဝယ်ဆေးတွေလည်းထိုးပြီးကြပြီ။နောက်တကားကိုဗစ်တတိယလိုင်းနေနေလည်းနေသွားပြီ။ကိုကိုယ်တိုင်လည်းဖြစ်ပြီးပြီ။နောက်ကိုနားလူတွေကလည်းတည်တည်လူလည်းပါတယ်ကာဝယ်ဆေးထိုးပြီးတဲ့လူလည်းပါတယ်ဆိုပြီးတော့လို့ဒီကာဝယ်ရဲ့နည်းစနစ်တွေကိုချော့ချလိုက်ရင်တခြားဘက်တီးရီးယားဗိုင်းရပ်စ်တွေကိုခန္ဓာကိုယ်ရဲ့ဝင်ရောက်ပြီးဖျားနိုင်နိုင်တယ်ပေါ့နော်။ဆိုတော့အတန်းအနေနဲ့မရှိတော့လေလုပ်ငန်းဝင်ပြစ်နိုင်ရင်နော်ဆေးရုံဆေးပီးရန်သွားတယ်ပုံကြားစိတ်တွေရှိအောင်ကိုပတ်ဝင်းရင်ကိုယ့်ရဲ့အိမ်သူအိမ်သားတွေလည်းကူးစက်နိုင်တယ်။နော်ဒီတစ်ခေါက်ဖြစ်တဲ့ဒီဖြားနာခြင်းကလည်းအိမ်သူအိမ်သားတွေကူးစက်တာဆရာတို့ဒီသားစု၃ခု၄ခုလောက်မှာတွေ့ရတယ်ပေါ့နော်။ဒါကြောင့်ဒီအခုတွေ့ရ COVID-19 မဟုတ်တော့လေတယောက်ကနေတယောက်ကူးစက်နိုင်တဲ့ဘက်တီးရီးယားနဲ့ virus ကာကွယ်ရေးနည်းစနစ်တွေပို့ပြီးတော့သတိထားဆောင်ရွက်တင်တယ်လို့ဆရာနေနဲ့ခြံပြုစေ။
မြန်မာနိုင်ငံမှာအော်ဒီပေါ်လာလေးမှာဖြာနာလူနာအရေးအတွက်ရုပ်ပြင်းမြင့်တက်လာတာကြောင့်ကူးစက်မခံရစေဖို့အတွက်ကာဝေးနည်းလမ်းတွေကိုအရင်ကထက်ပိုပြီးပြုစုလိုက်တာဆောင်ရွက်ဖို့လိုတဲ့အကြောင်းတင်ပြလိုက်တာဖြစ်ပါတယ်ကျွန်တော်ကတော့ပ
ါဒေါက်တာသက်စောရဲ့လူထုနဲ့ကျန်းမာရေးအစီအစဉ်မှာရှင်မကြခင်မှာတော့နိုင်ငံတကာအားကစားသတင်းတွေကိုစူးစီးတင်ပြနေတဲ့အားကစားကဏ္ဍကိုတင်ဆက်မှာပါ VOA မြန်မာပိုင်းကနေအပတ်စဉ်ကဏ္ဍတွေကိုထုတ်လွှင့်နေရမှာဒီကနေ့ညပိုင်းအစီအစဉ်မှာတော့ဦးအောင်ခင်ရဲ့မြမအရေးသုံးသက်ချက်တိုင်းရင်းသတင်းလွှာစတာတွေကိုတင်ဆက်မှာပါရှင
် VOA မြန်မာပိုင်းရဲ့ထုတ်လွှင့်ချက်တွေကိုစမတ်ဖုန်းတွေပေါ်ကနေနားဆင်နိုင်ဖို့ VOA Bambies App ကို download လုပ်ရယူနိုင်ပါတယ် Android အတွက်ဆိုရင်Google Play App Store မှာ VOA Burmese လို့ရှာပြီး download လုပ်နိုင်တယ်လို့ iPhone တွေအတွက်လည်း Apple App Store မှာ download လုပ်နိုင်ပါတယ်။ VOA Burmese App မှာ VOA မြန်မာပိုင်းကထုတ်လွှင့်နေတဲ့အစီအစဉ်တွေကိုထုတ်လွှင့်နေချိန်မှာတိုက်ရိုက်နားထောင်လို့ရတယ်လို့သတင်းဆောင်ပါတွေအပတ်စဉ်အစီအစဉ်တွေကိုလည်းအစဉ်ပြေတဲ့အချိန်မှာနားဆင်နိုင်ပါတယ
်။အခုတော့ကိုရနိုင်တင်ဆက်နေတဲ့အားကစားကဏ္ဍကိုကြည့်ရှုနားဆင်ဖို့အချိန်ရောက်ပါပြီ။
အဲ့ဒီဇနီဖတ်တယ်အရင်ကဒီအရှိကောင်အောင်ဆောက်အောင်သားပြိုင်ပွဲမှာမြန်မာနိုင်ငံကိုပူစားပြုပြီးတော့အချိန်တော်တော်များများလေးဝင်ပြိုင်ခဲ့တယ်အားကစားတော်တော်များများမှလည်းဝင်ရောက်ကစားခဲ့ပြီးတော့စုစိတ်ပေါင်းများစွာယူသေးခဲ့ပေါ့အဲ့ဒီအရင်ဆုံးဒီလက်ရွေးစဉ်အဖြစ်နဲ့ဒီအရှိကောင်အောင်ဆောက်အောင်သားပြိုင်ပွဲကိုဝင်ပြိုင်ပြစ်ခဲ့တဲ့ခုနှစ်လေးနဲ့အားကစားနည်းလေးကိုအရင်ဆုံးကြိုးပ
မ်းဟုတ်ကဲ့Okay. Java 30 games Malaysia ma. အဲ့မှာဥဆုံး1965မှာ Malaysia မှာစပြီးတော့ဝင်ပြန်ခဲ့ပါတယ် Shot put နဲ့စံပြာတန်လုံးနဲ့ Volleyball ဝင်ပြန်ခဲ့ပါတယ်အဲ့တော့ကတန်လုံးကတော့ကျွန်တော်ဘာမှမရခဲ့ပါဘူးအဲ့မှာ first ဥဆုံးကစားတဲ့ပွဲပါအဲ့ဒီမှာစကစားပါပြီ
ဟုတ်ကဲ့ဟုတ်ကဲ့အဲဘယ်နှခုနဲ့ချင်းဒီအရှိတော်အစားအစားပန်ပွဲကိုကစားသိခင်တာ
အော်ကျွန်မ third sea games 3ချိန်မြောက်ခရင်ဆက်ကစားခဲ့တာ73ချိန်မြောက်အထိပေါ့လေဟာ83ခုနှစ်အထိကျွန်မကစားခဲ့ပါတယ်73နှစ်ဟိုမှအထိအဲ့မှာကစားခဲ့ရအောင်တခါ91မှာ90ခုနှစ်မှာတခါ golf နဲ့တခါဆက်ပြီးတော့ကစားခဲ့ပါတယ်ကျွန်းဆွေကို10ချိန်ပေါ့လေ10ချိန်ကြားမှာ Asian Games ကြီးသွားခဲ့ပြီးပါတယ
်ဒီရဒီအာဂါနီတော်တော်များများဒီကစားခဲ့အဲ့အာဂါနီဝင်ပြန်ခဲ့တဲ့အာဂါနီနဲ့ဒီရခဲ့တဲ့စုတစ်စိတ်ကြီးလည်းကြောက်ကြပါ
ဘူးအော်ဝင်ပြန်ခဲ့တာတော့ဒါပေမဲ့တန်လုံးပြစ်ခဲ့တံပြားပြစ်ခဲ့လန်ဒန်လည်းဝင်ပြန်ခဲ့ပါတယ်ဗောလီဘောလည်းဝင်ခဲ့ပဲတန်လုံးတံပြားမှာဆိုရင်ကျွန်တော်အားလုံးရွှေစိတ်18ခုရခဲ့တယ်ဗောလီဘောမှာတစ်ခုကစားရခဲ့ဘူးဆက်အဲ့ဒါအားလုံး18ခုနောက်တံပြားမှာတန်လုံးမှာ73ချိန်မြောက်မှာကျွန်တော်ငွေတစ်ခုရခဲ့တယ်လန်ဒန်မှာကျွန်တော်ငွေတစ်ခုရခဲ့ဘူးပါတယ်ဗောလီဘောမှာလည်းငွေတစ်ခုရွှေတစ်ခုရခဲ့ဘူးပါတယ်ဆိုအားလုံးပေါင်းကျွန်တော်အားလုံး18ခုNow Singapore Open ဆိုပြီးတော့ကျွန်တော်တို့တခါဖွင့်ထားပါတယ်အဲ့မှာတခါသွားတော့ရွှေနှစ်ခုရခဲ့ပြီလေ Now အသက်55နှစ်အထက်တခါရွှေနှစ်ခုရခဲ့ပြီပါတယ်အားလုံးတွက်ကြည့်လိုက်တော့ Games အပြင်ပေါ့လေအားလုံးဆိုရင်ရွှေစုအခု20ပါဟု
တ်ကဲ့အလျက်ဒီအားကစားနည်းတစ်ခုလည်းမဟုတ်ဘဲနဲ့ဒီအားကစားနည်းတော်တော်များများကစားပြခဲ့တာဘယ်လိုကြောက်မှာလဲဆိုတော့နည်းနည်းတော့ပြောပြပါ
အားကစားနည်းတော်တော်များများကစားခဲ့တာဆိုတော့ Pingoသူရဲ့ပင်ကို gifted မမာလို့ပြောရင်ပင်ကိုပေါ့ gifted ကပါပြီးသားဖြစ်နေတော့ကျွန်မဘာကစားလို့ရတယ်ရတယ်ပေါ့တစ်ခုနဲ့တစ်ခုဆက်ဆက်ပြီးကစားလို့ရတယ်လို့ပြောရမှာအဲ့လိုမျိုးလေ
အဲ့ဒီမြန်မာဂုံဆောင်အားကစားသမားတစ်ယောက်ဖြစ်လာလို့ဆိုဒီလူငယ်ကစားသမားဘဝမှာဘယ်လိုဖြတ်တန်းခဲ့ရတယ်ဘယ်လိုစူးစမ်းအထောက်ခဲ့ရတယ်ဆိုတဲ့ဥစ္စာကိုလည်းရှင်းပြပေးပါ
အော်ကျဘယ်လိုစကားခဲ့ဆိုတော့မေဖေရဲ့ပံ့ပိုးမှုနဲ့အများကြီးပါတယ်ဆိုတော့တကယ်အရန်အပေးတယ်အကိုရင်းနဲ့ဒူဒူဘောလုံးလိုက်ကနေပြူရယ်ပသိမ်မှာလိုက်ကစားရယ်ကစားရင်းနဲ့မှာအင်္ဂလာမိုးကနေကစားတလုံးကစားပါလားပြေခွန်ပြေတစ်ခုကစားပါလားဆိုတော့ဝင်းကစားခိုင်းနေအဲ့ဒီမှာနေကိုကစူးစားတာတအားတော့စူးစားတယ်အများကြီးစူးစားရင်းနဲ့တိုင်းနဲ့ပြည်နဲ့နေကျွန်တော်လဲစင်65ခုနှစ်မှာလဲစဉ်ဖြစ်ပါတယ်နှစ်ခုလုံးဗောလီဘောလည်းအဲ့လိုပဲတခါလေအကြောင်းအနေပြီးရနဲ့ပြေးတာပဲတော်တော်တော့ကြိုးစားရပါတယ်ကြိုးစားတဲ့အရာရက်လက်ကလည်းအခုရဲ့ဒီပဲဗောလေကျမရဲ့အောင်မြင်မှုရက်လက်ပေါ့လေအများကြီးကြိုးစားရပါတယ
်ဟုတ်ကဲ့ဟုတ်ကဲ့ဆိုတော့အဒီကဒီအကြောင်းသာပြန်ပွဲဒီပြည်နယ်နဲ့တိုင်းပြန်ပွဲတွေကနေကစားရကနေဒီလိုမျိုးနိုင်ငံလက်ရွေးစဉ်ကစားသမားဖြစ်လာပြီးတော့တိုင်းပြည်ကုန်ဆောင်နိုင်မှုအတွက်ဒီသူတို့တွေဒီအများကြီးကိုပြေးနိုင်ကြလို့ပြောလို့ရအောင်ပေါ့
ဟုတ်ကဲ့ကစားသမားကတိုင်းနဲ့ပြည်နယ်ဆက်ပြီးကစားခဲ့တာပါအဲ့ရနေစုစည်းအများကြီးရခဲ့ပေးတာပါအမှန်တကယ်တော့ចောင်းပေါင်းစုံတို့ရက်ပွဲပေါင်းစုံအဲ့ဒါတွေများများလုပ်ပြီးတော့ကစားသမားတွေအများကြီးထွက်လာမှာပေါ့
ဒီကျွန်တော်အရှိတော်အစားအစားပြန်ပြီးပြန်ကြည့်မယ်ဆိုရင်ဒီပထမဆုံးဝင်ကစားပြီးခဲ့တဲ့ဒီအရှိတော်အစားအဲ့တော့ကျုံးဆွယ်တယ်
ဟုတ်ကဲ့
ဒီကျုံးဆွယ်ပြန်ပွဲပထမဆုံးအတွေ့အကြုံလေးကိုလည်းရှင်းပြပေးပါ
ပထမဆုံးအတွေ့အကြုံက65နော်ကျွန်မသွားတော့တတ်ကြည့်ခြင်းဆိုတာကျွန်မရှုံးရဲ့ရှုံးရတဲ့ဟာစိတ်ထဲမှာဘလောက်ခံပြင်းလဲဆိုပြန်လာတဲ့ချိန်မှာနိုင်တဲ့လူကိုဒီကလူကြီးတွေရောဒီကမီဒီယံသမားတွေရောကြိုးဆိုတာတွေပြုတာတွေစိတ်ထဲမှာမြင်ရတာလေအရန်စိတ်နာတယ်ပေါ့လေဟောဆိုရွှေစိတ်ရတဲ့လူတွေဥမာတခါလေလူကြီးတွေလည်းတခါလေဟိုကြိုးဆိုကြရပါမရတဲ့လူတွေကြတော့ဒီတိုင်းကုတ်ကုတ်ကလေးနေရအဲ့ဒီမှာနေအဲ့ဒီရခံစားချက်ပေါ့လေအဲ့ဒီကနေခံစားချက်ကနေတောက်လျှောက်ကြိုးစားတာအခုချိန်ဒီပေါ်ဒီဘာမစိုးအရှုံးမပေးပြီးတဲ့ကြိုးစားခဲ့ပါတယ
်ဟုတ်ကဲ့အဲ့ဒီပထမဆုံးဒီရှုံးနေလိုက်တဲ့အတွေ့အကြုံတစ်ခုကအဲ့ဒီကိုဒီအောင်မြင်တဲ့အားသာသမားတယောက်ဖြစ်လာလို့အတွက်တွန်းအားပေးနေတဲ့အချက်လို့ဆိုနိုင်
ဟုတ်တယ်တကယ်အဲ့ဒါတကယ်တွန်းအားပေးနိုင်တဲ့အချက်တွေပဲအဲ့ဒီတည်းကတခါမှအရှုံးမရှိခဲ့တော့ဘူးပေါ့လေအဲ့လိုမျိုးတအားကြိုးစားခဲ့မခံနိုင်တော့ဘူးလုံးဝက
ဒီမြန်မာပြည်ကျုံးစဲပြိုင်ပွဲမှာဝင်ပြန်ပြီးတော့သူ့စိတ်တွေလည်းရခဲ့တယ
်ဟုတ်ကဲ့
အဲ့ဒီပြိုင်ပွဲရဲ့အမတ်တရအတွေ့အကြုံလေးကိုလည်းပြောပြပေးပ
ါဟုတ်ကဲ့အမတ်တရအတွေ့အကြုံကတော့ကျွန်တော်အဲ့မှာစပြီးတော့ကစားခဲ့တော့တန်လုံးနဲ့ဗောလီဘောနှစ်ခုကစားဖို့ရွေးပါတယ် ကျမတို့နိုင်ငံနဲ့အဲ့ဒါနဲ့ကျမတို့အဲ့တော့ German coach ကတလုံးဝပြင်ရမယ် volleyball မစားရဘူးဆိုပြီးတော့ကျမတို့တခါတည်းအတိုက်ခံသူတို့ကြီးတွေအတိုက်ခံဖြစ်ကြတယ်အဲ့ချိန်မှာကျမတို့ volleyball ဆရာဦးမြတ်ထွန်းအောင်မပူနဲ့သွားတပတ်ကြီးကျမတို့အနာရပါပါတယ်ဆရာနဲ့အဲ့ဒီမှာ coach နဲ့စကားများနေကြအဲ့ဒါအင်းစိတ်မှာကျမဆရာအိမ်မှာသွားနေနေရတယ် training မလုပ်ခင်းနဲ့အဲ့ဒါနဲ့ဆရာအတိုက်ခံဆရာငါတိုင်းပြည်အတွက်ငါလုပ်တာငါတိုင်းပြည်အတွက်ငါတို့မင်းကငါတို့ငှားလို့မှလာပြီးတော့နီးပြဆရာလောက်တာပေါ့အဲကြောင့်ငါကသူ့ကိုငါဘာပဲပြောပြောဘောလီဘောကစားမှုကစားခိုင်းရမယ်ဆိုပြီးတော့ဆရာအတိုက်ခံတခါတည်းဟိုကလှုပ်ပြီးတော့ကျမကိုဟိုကလှုပ်ပြီးပါတယ်သူရအောင်လှုပ်တယ်အဲတော့လည်းအားလုံးကလည်းအကုန်လုံးဘောလီဘောအတင်းတစ်ခုလုံးကလည်းအခုကျမတို့ရွှေစေးရခဲ့တဲ့အတင်းတစ်ခုလုံးကလည်းတယောက်နဲ့တယောက်ညီညီညွတ်ညွတ်နဲ့ကျမကဆိုရင်နှစ်ခုကစားရတဲ့အချိန်ကြတော့လေညီချင်းပိုင်းအစိုးရလောက်ပါတယ်အဲ့ကြညကြီးမိုင်းဆိုပြန်လာရသူတို့ကမုံနဲ့ဆိုညနေ6နာရီဆိုတခါသူတို့နဲ့ training တစ်ခုလိုက်လို့ရနှစ်ခုဆိုနည်းနည်းပင်ပန်းတာပေါ့အားလုံးကအကုန်လုံးကျွန်တော်ဝိုင်းဝန်းကူညီရတယ်ဟိုအဲ့ဒါအမှတ်တရပဲကျွန်တော်အ
ဲ့နှစ်တုန်းကရောဒီရောင်းရတဲ့စုလို့လ
ေဟုတ်ကဲ့အဲ့တော့ကကျွန်တော်အူဆုံးတံပြားအတန်လုံးမှာအူဆုံးကျွန်တော်ရွှေစိတ်ရခဲ့တာ first day first goal လို့ခေါ်ပါတယ်အူဆုံးရွှေစိတ်ယူခဲ့ပေးပါတယ်နောက် volleyball မှာလည်းကျွန်တော်ရွှေစိတ်ယူခဲ့ပူပါယူခဲ့ပေးပါတယ်အဲ့နှစ်ကအဲ့ဒါတော့မှတ်မှတ်ရရပြောစရာကြီးပေါ့ဟုတ်ကဲ့
ကျေးဇူးတင်ပါတ
ယ်ကျေးဇူးတင်ပါတယ်သာ
ဒါကတော့ကိုရင်နိုင်တင်ဆက်တဲ့အားကစားကဏ္ဍပါရှင်စီကိန်းပြိုင်ပွဲတွေမှာအားကစားညီမျိုးစုံဝင်ပြိုင်ပြီးတော့မြန်မာနိုင်ငံအတွက်ရွှေတစိမ့်စုတွေအများဆုံးယူပေးခဲ့တဲ့ဒေါ်ဂျင်နီဖာတင်လေးရဲ့စီကိန်းပြိုင်ပွဲအတွေ့အကြုံတွေအကြောင်းကိုတွေ့ဆုံမေးမြန်းခဲ့တာပါရှင်။အခုတော့သတင်းအချင်းချုပ်ကိုတင်ဆက်ဖို့အချိန်ရောက်ပါပြီ။ကိုအောင်လေးဦးကပြောပြမှာပါရှင
်။မြန်မာနိုင်ငံဒီမိုကရေစီလမ်းကြောင်းပေါ်ပြောင်းရွှေ့ဖို့ပါဝင်ရှေ့တော်အရှတီသားမှာဒီမိုကရေစီလူ့ခွင့်ရေးနဲ့လွတ်လပ်စွာပင်လယ်ရေကြောင်းတွာလာခွင့်တွေအတွက်ရည်တည်ကြိုးပမ်းသွားမယ့်အကြောင်းအမေရိကန်သမ္မတဂျိုးဘိုင်ဒန်ကပြောလိုက်ပါတယ်။ဒီမနက်ကမှဆီယနာတိမ်မှုကြောင့်ကြေကွဲစရာဖြစ်နေကြုံရပြီးဒီသံရွေတည်ငြိမ်ရေးကိုလည်းထိခိုက်လာနေတာကြောင့်ဖြစ်ရှင်းမှုလိုအပ်တဲ့အကြောင်းအာဆီယံနဲ့ဆက်ဆက်ထိသည့်စည်းဝေးတွေဗိုလ်ထုနေ့ကအွန်လိုင်းကနေကျင်းပရမှာပြောဆိုလိုက်တာပါအမေရိကန်ပြည်အစုဟာမြန်မာပြည်သူတွေဘက်ကရပ်တည်နေပြီးမြန်မာစစ်ကောင်းဆောင်တွေရဲ့အကြမ်းဖက်လို့ရတဲ့ရပ်ဖို့နိုင်ငံရေးကျင်းသားတွေအားလုံးပြန်လွတ်ပေးဖို့နဲ့ဒီမိုကရေစီလမ်းကြောင်းပေါ်ပြန်ရအောင်လုပ်ဖို့လည်းတောင်းဆိုခဲ့ပါတယ်အရှပ်စီဘိတ်ဒေတာထည်သည့်စီးပွားကိုအမေရိကန်သမ္မတဂျိုးဘိုင်နဲ့အွန်လိုင်းကနေတက်ရောက်ရမှာအင်ဒိုပစိဖိတ်ဒေတာစီးပွားရေးဖွံ့ဖြိုးတိုးတက်မှုတွေမဟာမိတ်တွေနဲ့ပူးတွဲလှုပ်ဆောင်မယ့်အကြောင်းထုတ်ပြန်ကြေညာလိုက်ပါတယ်ဒီပူးပေါင်းဆောင်ရွက်ဖို့ရည်မှန်းထားတဲ့အထက်မှာတော့ကုန်သွယ်မှုတွေချုံ့မွေ့စေရေးဒီဂျစ်တယ်စီးပွားရေးဆိုင်ရာစံသမတ်ချက်တွေနည်းပညာစဉ်ဆက်မပြတ်ကုန်ပစ္စည်းတင်ပို့မှုတွေခိုင်မာစေရေးကာဗွန်တန်းငွေတွေချွတ်ချရေးနဲ့တန်ရှင်းလောင်စွာအသုံးပြုနိုင်ရေးအခြေခံအဆောက်အဦနဲ့လုံခြုံရေးဆိုင်ရာစံသမတ်ချက်တွေတခြားဘုံကျိုးစီးပွားတူညီရေးအခန်းကဏ္ဍတွေမှာဖွံ့ဖြိုးတိုးတက်လာအောင်ပူးပေါင်းဆောင်ရွက်သွားမှာဖြစ်တဲ့ကြောင်းလဲအမေရိကန်သမ္မတအင်ဂျီရောကကြေညာချက်ထုတ်ပြန်ပြောဆိုခဲ့တာပါဆူရနိုင်ငံမှာအာနာသိစ်ကောင်းဆောင်နေပေါ်အာဖရိကယူနီယံနဲ့ကမ္ဘာဗန်နူကနောက်ထပ်ဖိအားပေးဖို့ပြင်ဆင်နေတဲ့အချိန်မှာပဲဒီမိုကရေစီဦးဆောင်လို့ရှာသူ3ဦးပါဝင်ဗိုလ်ထုနေ့ကကော့တွန်မြို့တော်မှာဆန္ဒပြသူတွေကိုလွန်ညိုရေးတပ်ဖွဲ့တွေကဖမ်းဆီးလိုက်ပါတယ်ဆန္ဒပြသူတွေကိုလွန်ညိုရေးတပ်ဖွဲ့တွေကမျက်ရည်ယူပုံးနေနဲ့ပြစ်ကတ်ခဲ့ပြီးဆန္ဒပြသူတွေကိုဖမ်းဆီးခဲ့တဲ့အကြောင်းကုလံတွေ့သူတွေကပြောဆိုခဲ့ကြပါတယ်ဖမ်းဆီးခံရသူတွေကခေရှားသူတချို့ကတော့ဆီယနာသိမ်းမှုကိုဝေဖန်သူတွေဖြစ်ကြတဲ့ဆူလန်တပ်ပညာရှင်အသင်းကြီးကဲ Ismail Attach ဆူလန်မှာအင်အားကြီးဆုံးဖြစ်တဲ့ Omar Party ကောင်းဆောင် Sadiq Mahari နဲ့ယရုကဖေရှားခံရသူဝင်းကြီးချုပ်ရဲ့မီဒီယာအကြံပေးရာရှိ Khaled Sylek တို့ပါဝင်ပါတယ်ဒီချိန်မှာပဲဆူလန်မှာရတားဆူရအာနာပြန်မြန်မချင်းအသင်းဝင်ဖြစ်ကနေရဆိုင်လက်တဲ့အကြောင်းလဲ Africa Union ကကြေညာခဲ့တာပါတူနင်းငံကအတန်တက်90ပုံမြင်နဲ့လက်နက်စနစ်ကိုစမ်းသပ်ခဲ့ဆိုတဲ့တဲ့ရင်ဟိုအမေရိကန်စစ်တပ်ကြီးကအတည်ပြုပြောဆိုလိုက်ပါတယ်တူနင်းငံက hypersonic အတန်တက်90မြင်နဲ့လက်နက်စနစ်ကိုတီထွင်စမ်းသပ်တာအလွန်မင်းစိုးရိမ်စရာကောင်းတဲ့အကြောင်းလဲအမေရိကန်စစ်ဦးစီးချုပ်များရဲ့ကော်မတီအုပ်ထပိုချီချီမက်မာလီကပြောဆိုလိုက်တာဖြစ်ပါတယ်တူနင်းငံရဲ့စမ်းသပ်မှုဟာ1950ပြည့်လွန်နှစ်တည်းတုန်းကရုရှားကဂျူရုလွတ်တင်စမ်းသပ်ခဲ့တာမျိုးလို့စိုးရိမ်စရာကောင်းတဲ့အကြောင်းပြောဆိုခဲ့တာဖြစ်ပါတယ်
ကိုအောင်လေးဦးပါရှင်သတင်းချင်းချုပ်ကိုပြောပြသွားတာပါ VOA မြန်မာပိုင်းကထုတ်လွှင့်နေတဲ့နက်နက်ခင်းတနာရီအစီအစဉ်ကိုမနက်၈နာရီကနေ9နာရီထိလိုင်းတိုမီတာ20 kHz 15113ညလိုင်းတိုမီတာ25 kHz 18213ညလိုင်းတိုမီတာ32 kHz 9335တို့ကနေလည်းထုတ်လွှင့်ပေးနေပါတယ်ရှင်စာသာပဋိသေနက်နက်ခင်း VOA မြန်မာပိုင်းအစီအစဉ်ကိုမြန်မာစံတော်ချိန်နက်နက်6နာရီကနေ9နာရီထိတင်ဆက်ခဲ့တာပါရှင်ညပိုင်းအစီအစဉ်ကိုတော့မြန်မာစံတော်ချိန်ည9နာရီကနေ10နာရီထိတင်ဆက်မှာမို့စောင့်မျှော်နားဆင်ကြပါရှင် ဒီကနေ့မနေ့အစီအစဉ်ထုတ်လုပ်ရေးမှုကတော့ကိုရဲမော်ပါအတန်ဖန်းအင်ဂျင်နီယာကတော့ Kelvin Fowler ဖြစ်ပါတယ်ရုပ်သံအင်ဂျင်နီယာကတော့ Darryl Smith ပါရှင်ကျွန်မကအင်ဂျင်နိုင်ပါ VOE မြန်မာပိုင်းကတင်ဆက်နေတဲ့အစီအစဉ်လေးကိုကြီးစုအားပေးနားဆင်ကြတဲ့အတွက်ကျေးဇူးထူးတင်ပါတယ် BND ရဲ့အသေးသေးကနေကင်းဝေးကြပါစေရှင်
This program has come to you.